Welcome to the Voice of America in Burmese.
Mingla mne khe ma she Washington myo ro VOA American tan ga ni 2018 khu ni August 4 ye sanin ne ne khe season rue go Myanmar sanaw chain mne 6 nai ga ni 9 nai thi line to meter 30 40 48 tu ga ni dai yai thon lwin twa ma ba she ကျမအင်ဂျင်နီယာ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ခင်းသတင်းလေးကိုမဆူမြတ်မွန်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါရောက်ကိုရီးယားအတွက်ငွေကြေးအလွှဲပြောင်းလုပ်ပြီးတဲ့ရုရှားဘဏ်တစ်ခုကိုအမေရိကန်ကရေးယူလိုက်ပါပြီအမေရိကန်ကပစ္စည်းဒေါ်လာဘီလီယံ60ကိုပေါ့အခွန်တိုးပြီးချဖို့စီစဉ်နေတယ်လို့တရုတ်ကပြောလိုက်ပါတယ်ဒီမလာဒီဆော့ဒုက္ခသည်ကြီးအရေးအတွက်အများပြားပြန်ကြတယ်ဆိုတဲ့အခြေအနေမရှိသေးကြောင်းကုလသမဂ္ဂကပြောပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ကောင်းပါပြီရှင်ချင်းဒုက္ခသည်တွေကိုကုလသမဂ္ဂကဆက်လက်အတိမတ်ပြုတော်မှာမဟုတ်ဘူးလို့ကြေညာခဲ့ပါတယ်
ချင်းပြည်နယ်ကိုမြန်ချမ်းပြည်ဒုက္ခသည်တွေပြန်လို့ရပြီဆိုတော့ဆုံးဖြတ်ချက်ဟာသူတို့ဘာဝအခြေခံပြီးတော့ဘာကိုကြည့်ပြီးတော့သူတို့ဆုံးဖြတ်ချက်ချလဲဆိုတော့ကျွန်တော်တို့ပြန်ပြီးတော့နေထုတ်ချင်တယ
်ဒါကတော့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်အပေါ်မှာဒုက္ခသည်အရေးဆောင်ရွက်နေသူတဦးက VOA ကိုတုံ့ပြန်ပြောဆိုခဲ့တာပါသတင်းအစီအစဉ်နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ဒါပြင်မြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲဘာကြောင့်နှေးကွေးနေရတဲ့ဆိုတဲ့သုံးသက်ချက်သတင်းလွှာကိုလည်းပြန်ဆက်မှာပါနိုင်ငံတကာသတင်းလွှာတွေထဲမှာတော့ဇင်ဘာဘွေနိုင်ငံရဲ့နောက်ဆုံးအခြေအနေတွေကိုကြားဖို့ရှိပါရဲ့ရှင်အပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာထုတ်လင်းမှုရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မှုတို့ကပြောပြပါအောင်ရှင
်ရောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပဲတင်းတုံးကြီးစီစဉ်တွေကိုကန့်သတ်ဖို့ရည်ရွယ်တဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့တန်ခါရည်ယူမှုတွေကိုရှောင်နိုင်အောင်အကူအညီလှုံ့ဆော်ပေးတဲ့ရုရှားဘဏ်တစ်ခုအပေါ်တန်ခါရည်ယူလိုက်ပြီလို့အမေရိကန်ဘဏ္ဍာရေးဌာနကတောက်ကြံနေမှာပြောပါတယ်။ရောက်ကိုရီးယားပေါ်တန်ခါရည်ယူမှုတွေချမှတ်ထားတာကိုစက်ပြီးထိန်းသိမ်းထားကြဖို့အစည်းအဝေးအစဒီတာခေါင်းဆောင်တွေကိုရောက်ကိုရီးယားနိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုတိုက်တွန်းပြောဆိုဖို့ရှိနေချိန်မှာပဲဘဏ္ဍာရေးဌာနရဲ့အခုရည်ယူမှုထွက်လာတာပါ။မော်စကိုခြေဆိုင်Agro Soyuz ကုသရေးဝန်ကြီးပန်ဟာမြောက်ကိုရီးယားရဲ့လက်နက်ထုတ်လုပ်ရေးအစီအစဉ်တွေမှာပါဝင်ပတ်သက်တဲ့အတွက်အမေရိကန်ကအမြင့်မဲစီးရင်သွင်းထားတဲ့လူပုဂ္ဂိုလ်တူနဲ့အတော်များတဲ့ငွေကြေးအလွှဲပြောင်းတစ်ခုလုပ်ဆောင်ပေးခဲ့တယ်လို့ဗန်ဒါရေးဌာနကပြောပါတယ်။မြောက်ကိုရီးယားရဲ့ပြည်ပငွေကြေးဆိုင်ရာအဓိကပန်ဖြစ်တဲ့မြောက်ကိုရီးယားပြည်ပကုန်သွယ်ရေးပန် FTB ရဲ့မော်စကိုခြေဆိုင်အကြီးအကဲဟန်ဂျန်းစုအတွက် Russia Agro Soyuz ပန်ကငွေကြေးအလွှဲပြောင်းလုပ်ပေးတယ်လို့အမေရိကန်ဗန်ဒါရေးဌာနကပြောပါတယ်။ဝန်ကြီးပွန်ပီယိုဟာအာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ဖို့အတွက်စင်ကာပူမှာရောက်နေပြီးတောင်းကြတဲ့အစည်းအဝေးတစ်ခုအတွင်မြန်မာနိုင်ငံကရေဘေးနဲ့မြေပြိုဒဏ်တင့်သူတွေအတွက်ဝန်ရပါကြောင်းထည့်ပြောသွားပါတယ်
။နျူကလ িয়ার ကင်းစင်အောင်လုပ်မယ်လို့ကတိပေးထားတဲ့မြောက်ကိုရီးယားဘက်ကလက်တွေ့ရလက်တွေရလာတဲ့အခြေအနေရောက်ဖို့အများကြီးလိုသေးတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြောကြားခဲ့ပါတယ်။အမေရိကန်ကဖြစ်စေချင်တယ်လို့မြောက်ကိုရီးယားမှာနျူကလ িয়ার အစီအစဉ်လုံးဝကင်းရှင်းသွားတဲ့အထိဖြစ်ဖို့အများကြီးလိုနေသေးတယ်လို့အာဆီယံနဲ့ဆက်ဆက်စည်းဝေးပွဲတွေတက်ရောက်ဖို့စင်ကာပူရောက်နေတဲ့ဝန်ကြီးပွန်ပီယိုကပြောကြားခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်တို့စင်ကာပူမှာဂျွန်လရုံးကသမိုင်းဝင်တွေ့ဆုံခဲ့ကြပြီးကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးနဲ့ပတ်သက်လို့မတိကျတဲ့သဘောတူကတိကိုမြောက်ကိုရီးယားကောင်ဆောင်ကလက်မှတ်ထိုးခဲ့ပါတယ်။မြောက်ကိုရီးယားဘက်ကမစ်ဆိုင်းသုံးအစီအစဉ်တွေပြန်လုပ်နေပုံရတဲ့ဂျိုလူဓာတ်ပုံတွေအစီအင်ခံစာတွေလည်းမကြခင်ကထွက်ပေါ်လာခဲ့ပါတယ်။အမေရိကန်ဘက်ကနျူကလ িয়ার အစီအစဉ်ကိုပြန်လည်သုံးလို့မရနိုင်တော့တဲ့အထိအပိသက်ဖြုတ်သိမ်းမှုတွေလုပ်ဖို့တိုက်တွန်းနေတာပါ။ဒီကနေ့စင်ကာပူမှာကျင်းပမဲ့ ARF အာဆီယံဒေတာရင်းဆွေးနွေးပွဲကိုမြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးရီယွန်ဟော်လဲတက်ရောက်မှာဖြစ်ပါတယ်။ဆွေးနွေးပွဲရဲ့ဘေးဘက်မှာအမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးနှစ်ယောက်အလွတ်တဘောတွေ့ကြဖို့ရှိသလားဆိုတာတော့တိတိကျကျမသိရသေးပါဘူး။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးပွန်ပီယိုဘက်ကတော့ဆွေးနွေးပွဲတွေမှာရောအလွတ်တဘောတွေ့ဆုံမှုတွေမှာပါမြောက်ကိုရီးယားအပေါ်ဖိအားပေးနိုင်တဲ့နိုင်ငံတွေအနေနဲ့မြောက်ကိုရီးယားအပေါ်တံခါးပိတ်ဆို့မှုတွေဆက်လုပ်ဖို့တိုက်တွန်းလိုက်မယ်လို့မျှော်လင့်ရပါတယ်။
ကိုရီးယားစစ်ပွဲတွင်ကြာဆုံးသွားတဲ့အမေရိကန်တပ်ဖွဲ့ဝင်တွေရဲ့ယူကျွနေကိုပြန်လည်ရောက်ယူရေးကိစ္စဟာနိုင်ငံတကာတန်ခတ်ရည်ရွယ်မှုတွေရဲ့အကန့်အသတ်တွေကြောင့်ရှုပ်ထွေးနိုင်ပွဲရှိတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။ဒီကိစ္စဟာအမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားကြားအပေါင်းလက္ခဏာဆောင်အပြောင်းလဲအတွက်အချိန်အဟုန်အဖြစ်သမရအင်ပြည်တော်ကတော့ပြောထားတာပါ။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှုတ်ကိုကြာဆုံးလာကားလုပ်တဲ့စင်ကာပူထိပ်တန်းအစည်းအဝေးတွင်သဘောတူညီချက်အရကြာဆုံးစစ်တီတွေရဲ့ယူကျွနေတွေပါတယ်လို့ယူဆတဲ့တက်တာ55လုံးပြီးခဲ့တဲ့တရင်ဘက်ကပဲမြောက်ကိုရီးယားကနေရောက်လာပါတယ်။ဒီတက်တာ55လုံးပြန်ပို့တဲ့ကိစ္စအတွက်မြောက်ကိုရီးယားဘက်ကငွေကြေးတောင်းခံတာမရှိတယ်လို့ပေးတာလည်းမရှိဘူးလို့နိုင်ငံသားရေးဌာနပြောခွင့်ရဟဲတန်နိုဝတ်ကပြီးခဲ့တဲ့တနင်္လာနေ့မှာပြောပါရတယ်။ဒါပေမဲ့လည်းရုပ်ကျွင်းတွေပြန်ရရေးအရင်ကလုပ်ငန်းတွေမှာပါဝင်မှုတွေအမေရိကန်တာဝန်ရှိသူဟောင်းတွေနဲ့ကြွမ်းကျင်သူတွေကတော့ဒီလိုပြန်ပို့တဲ့လုပ်ငန်းစတင်ချိန်မှာမြောက်ကိုရီးယားဘက်ကအလွန်ကျွံတောင်းဆိုချက်တွေလုပ်နိုင်ခြေရှိတယ်လို့ပြောကြပါရတယ်။ VOA ကိုရီးယားဌာနကရတဲ့အထောက်အထားတစ်ခုအရ2012ခုနှစ်မလမှာစတင်မှုစီစဉ်တဲ့အမေရိကန်ယူကျင်းများပြန်ရယူရေးပူးတွဲလုပ်ငန်းမှာမြောက်ကိုရီးယားဘက်ကလှုပ်ဆောင်ပေးရတာတွေအတွက်ဒေါ်လာ 5.8 တန်နီးပါးပေးဖို့အမေရိကန်ဘက်ကသဘောတူထားမှုတာတွေ့ရပါတယ်။ဒါ့အပြင်မြောက်ကိုရီးယားကိုပေးရမယ့်ပစ္စည်းကိရိယာတွေစီရင်လည်းပါရှိပါတယ်။မြောက်ကိုရီးယားကိုငွေပေးတာနဲ့ပစ္စည်းကိရိယာတွေထောက်ခံတာဟာကုလသမဂ္ဂကချမှတ်ထားတဲ့လက်ရှိတန်ခတ်ရေးယူမှုတွေကိုချိုးဖောက်ရာကျနိုင်တယ်လို့တန်ခတ်ရေးယူမှုဆိုင်ရာကြွမ်းကျင်သူတွေကပြောပါတယ်။
တရုတ်နိုင်ငံကိုတင်သွင်းတဲ့ American Dollar 60 billion ဘိုးလောက်ရှိတဲ့ American ကုန်ပစ္စည်းတွေအပေါ်သွင်းကုန်ကောက်ခံဖို့တရုတ်စီးပွားကူးသတ်ဝန်ကြီးဌာနကတောက်ချနေကဆုံးဖြတ်လိုက်ပါတယ်။လေယာထွက်ကုန်ပစ္စည်းတွေ၊တပ်တုပစ္စည်းတွေ၊တဘာဝဓာတ်ငွေ့ရေပါဝင်တဲ့ဓာတ်ရုပ်ပစ္စည်းတွေနဲ့လေယာဉ်အမျိုးအစားတချို့ပါဝင်ပြီးတော့သွင်းကုန်ကုန်900ဂိုင်းနှုန်းကနေ25ဂိုင်းနှုန်းအထိကောက်ခံမှာဖြစ်တယ်လို့တရုတ်စီးပွားကူးသတ်ဝန်ကြီးဌာနပြောခွင့်ရသူကပြောပါတယ်။ American ကိုတင်ပို့တဲ့ဒေါ်လာဘီလီယံ200လောက်တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်အမေရိကန်ကသွင်းကုန်ကုန်10ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိတိုးမြင့်မဲ့အစီအစဉ်ကိုတုံ့ပြန်တဲ့အနေနဲ့တရုတ်ဘက်ကအခုလိုဆုံးဖြတ်တာဖြစ်ပါတယ်။စင်ကာပူမှာရောက်နေတဲ့အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပေယိုနဲ့တရုတ်နိုင်ငံသားဝင်ကြီးဝမ်ဂီတို့တောက်ချာနေကတွေ့ဆုံခဲ့ကြပြီးမကြခင်မှာပဲအမေရိကန်ကုန်ပစ္စည်းတွေအပေါ်နောက်ထပ်သွင်းကုန်ကုန်တွေကောက်ခံဖို့တရုတ်စီးပွားကူးသန်းဌာနကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့ပြုတ်ကုန်တွေအပေါ်အမေရိကန်ကသွင်းကုန်ကုန်ကောက်လို့ပဲဆိုပြီးတော့ထရမ့်အစိုးရကချိန်ချောင်းနေတာနဲ့ပတ်သက်လို့အမေရိကန်အနေနဲ့ကိုယ့်ရဲ့စားသုံးသူတွေကိုထက်တွက်စဉ်းစားဖို့လိုတယ်လို့ဝန်ကြီးဝန်ဟီကခြားသာပြေးနေတုန်းကပြောကြားခဲ့ပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိဘိုင်းထိုမီတာ32 kHz 9335ဘိုင်းထိုမီတာ40 kHz 9483ညာဘိုင်းထိုမီတာ48kHz 6153ညာနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ဒီလိုကနေစနေမနေ့ဖက်တဲ့တွင်ကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံကနေထွက်ပြေးသွားပြီးဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်အခြေအတွက်အများပြားမြန်မာနိုင်ငံတွင်ငူရင်းဒေသတွေစီပြန်သွားတယ်ဆိုတဲ့သတင်းမျိုးမရသေးဘူးလို့ကုလသမဂ္ဂကတောက်ကြနေမှာပြောပါတယ်။
At this stage, our position remains unchanged, that we have said repeatedly that the conditions are not conducive on the ground for the...
Let's see, Sima, we have to talk about this. 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 အဲ့လိုအခြေအတွက်မင်းများပြန်သွားတယ်လို့အတည်ပြုနိုင်တဲ့အခြေအနေမရှိသေးပါဘူးလို့ကုလသမဂ္ဂတွင်မှုချုပ်ရဲ့ဒုတိယပြောခွင့်ရ Fahrenheit ကသတင်းတော့တူရဲ့မေးခွန်းကိုတောက်ကြတဲ့သတင်းစာရှင်းလင်းပွဲတွင်ပြန်ဖြေသွားတာပါမြန်မာဆိုရကရခိုင်ပြည်နယ်မြောက်ပိုင်းမွတ်စလင်တိုင်းဝိုင်းလို့ဖော်ပြပြောဆိုသူတွေကိုကုလသမဂ္ဂနဲ့နိုင်ငံတကာကတော့ရိုဝင်ကြားလို့ခေါ်ဆိုသုံးဆဲပါတယ်ဒုက္ခသည်တွေကိုပြန်ပို့ဖို့အတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံခြားသဘောတူလက်မှတ်ရေးထိုးထားတာရှိတယ်လို့ကုလသမဂ္ဂဖွဲ့စည်းရေးဖြစ်တဲ့ UNHCR UNDP တို့နဲ့မြန်မာဆိုရကနားလည်မှုစာချုပ်လာလက်မှတ်ရေးထိုးထားတာလည်းရှိပါတယ်ဒါပေမဲ့လည်းအဲ့ဒီသဘောတူညီချက်နားလည်မှုစာချုပ်လာတွေအတိုင်းအကောင့်ထဲပေါ်နေတာတွေဘယ်အဆင့်ဘယ်အခြေအနေရောက်နေပြီလဲဆိုတာကတော့အတိအကျမသိရသေးပါဘူ
းအစ္စရေးတို့နဲ့တိုက်ခိုက်မှုရဆက်ရေးအတွက်ပါလက်စတိုင်းဟားမတ်စ်နိုင်ငံရဲ့ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးနေကြမှာပဲအစ္စရေးနဲ့ဒီဂါဇာဒေသကြားကနေဆက်မှာပါလက်စတိုင်းဆန္ဒပြသူတွေကိုအစ္စရေးစစ်သားတွေရဲ့ပစ်ခတ်မှုကြောင့်တယောက်သေဆုံးပြီးတော့ဒါဇင်နဲ့ချီတရရသွားပါတယ်ဟားမတ်စ်နိုင်ငံရဲ့အဖွဲ့ကဒီဂါဇာကမ်းမြောက်ဒေသကိုထိန်းချုပ်ခဲ့ပြီးနောက်ဂါဇာဒေသကိုအစ္စရေးတို့ပိတ်ဆို့ထားတာ17နှစ်ကြာရှိနေတဲ့အပေါ်ပါလက်စတိုင်းတို့ကတောက်ချာနေကဆန္ဒပြခဲ့ကြတာပါအစ္စရေးတို့နဲ့ပြင်းငိမ့်မှုအီဂျစ်နိုင်ငံကအဆိုပြုထားတဲ့အစီအစဉ်နဲ့ဂါဇာပြည်နယ်ထူထောင်ရေးကုလသမဂ္ဂထောက်ခံတဲ့အစီအစဉ်ကိုဟားမတ်စ်နိုင်ငံရဲ့ခေါင်းဆောင်တွေဆွေးနွေးနေကြတာပါပြည်ပရောက်နေတဲ့ဟားမတ်စ်ခေါင်းဆောင်တော်တော်များများလည်းဒီဆွေးနွေးပွဲကိုတက်ရောက်နေကြပါတယ်
မကြသေးခင်ကမှဂျင်မပီစီသွားတဲ့ပါကစ္စတန်ရွေးကောက်ပွဲမှာအကြမ်းဖက်ဝါဒဆွဲအုပ်စုတွေနဲ့အခြေဆက်ရှိတဲ့နိုင်ငံရေးပါတီတို့အပါအဝင်ဘာသာရေးအစွန်းရောက်ဝါဒီနိုင်ငံရေးပါတီတို့များများအခြေအနေကောင်းကြတဲ့ပေါ်စိုးရိမ်ချက်တွေရှိနေပါတယ်။ဘာသာရေးကိုစော်ကားထိခိုက်တာကိုအပြင်းထန်နှိမ်နင်းတဲ့ပါကစ္စတန်ဥပဒေတွေကိုထောက်ခံသူတရားဟောဆရာတဦးပြီးခဲ့တဲ့နှစ်ဩဂုတ်လကမှထူထောင်တဲ့ Tariq E. Labbaik Pakistan TLP ပါတီဟာနိုင်ငံရေးအင်အားစုတစ်ခုအဖြစ်အလင်းမြန်ဖြစ်လာတဲ့ပါတီတွေထဲတစ်ခုအပါအဝင်ပါ။ဒီပါတီဟာရွေးကောက်ပွဲမှာနိုင်ငံတော်ဝန်ကိုယ်စားလှယ်180ကျော်ဝင်ပြိုင်ပြီးမဲအရေးအတွက်နှစ်တန်းရတယ်လို့စင်းပြည်နယ်လွှတ်တော်မှာနေရာနှစ်နေရာအနိုင်ရပါတယ
်။ရှေ့တကြရင်ဒီကမ္ဘာပတ်လမ်းကြောင်းတွေကိုလွှတ်တင်မဲ့ပုဂ္ဂလိကဒုံးပြန်နဲ့အာကာသလွန်ပြန်တွေပေါ်မှာလိုက်ပါကြမယ်။အာကာသယာဉ်မှု6ယောက်ကိုအမေရိကန်အာကာသအေဂျင်စီ NASA ကကြေညာခဲ့ပါတယ်။အမျိုးသားအာကာသယာဉ်မှု9ယောက်အမျိုးသမီးအာကာသယာဉ်မှု2ယောက်ပါဝင်ပြီးတော့အများစုကအာကာသထဲသွားတဲ့အတွေ့အကြုံရှိသူတွေ2012ခုနှစ်တုန်းကနောက်ဆုံးနိုင်ငံတကာအာကာသခီးစခန်းစီကိုတွားခဲ့ကြတဲ့ခီးစဉ်မှာပါတဲ့ရင်မှုတွေဖြစ်ကြပါတယ်။အာကာသကိုလွှတ်တွင်မဲ့လွန်ပြန်ယာဉ်တွေကို SpaceX နဲ့ဗ Boeing company တွေကတိဆောက်တာဖြစ်ပါတယ်အဲ့ဒီဒုံးပြန်လွန်ပြန်ရင်တွေကအာကာသယာဉ်မှုတွေအာကာသစူးစမ်းရေးနဲ့ဆိုင်တဲ့ပစ္စည်းတွေကိုကမ္ဘာပတ်လမ်းကြောင်းထဲမှာရှိတဲ့နိုင်ငံတကာအာကာသစခန်းစီကိုအသွားအပြန်ပို့ဆောင်ပေးမှာဖြစ်ပါတယ် NASA ကအာကာသစခန်းစီသွားတဲ့အစီအစဉ်ကို2012ခုနှစ်တုန်းကကုန်ကျစရိတ်ကြောင့်ရပ်ဆိုင်းခဲ့ပြီးတော့အာကာသယာဉ်မှုတွေဒီနိုင်ငံတကာအာကာသစခန်းစီသွားဖို့ရုရှားကိုအားကိုးနေရတာဖြစ်ပါတယ်ဒီအာကာသယာဉ်မှုတွေကိုနိုင်ငံတကာအာကာသစခန်းစီအသွားပြန်ပို့ဆောင်ပေးမဲ့လွန်မြောက်ရင်တွေတည်ဆောက်ဖို့အတွက်ပုဂ္ဂလိကကုမ္ပဏီတွေဖြစ်တဲ့ SpaceX ကိုဒေါ်လာ 1.6 ဘီလီယံ Boeing ကိုဒေါ်လာ 4.2 ဘီလီယံနဲ့စာချုပ်ချုပ်ခဲ့တာဖြစ်ပါတယ်
ကိုကျော်သိန်းနဲ့မဆုမြတ်မုံတို့ကသတင်းတွေကိုပြောပြသွားတာပါ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းစာရီကိုနားဆင်ဖို့အချိန်ရောက်ပါပြီချင်းတီနယ်ဟာတည်ငြိမ်အေးချမ်းနေပြီဖြစ်တာကြောင့်ချင်းတီနယ်ကဒုက္ခသည်တွေအတွက်နိုင်ငံတကာရဲ့အကာအကွယ်ပေးနေတာတွေဆက်ပြီးမလိုအပ်တော့ဘူးလို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကဆုံးဖြတ်ထားပါတယ်ချင်းတီနယ်မှာမြန်မာတပ်ဖွဲ့တွေကြီးကြီးမားမားရှိနေပြီးလူခွင့်ရေးချိုးဖောက်ခံရမှုတွေနဲ့ဘာသာရေးလွတ်လပ်ခွင့်တွေလည်းမရှိဘဲဖြစ်နေလို့ UNHCR ရဲ့ဆုံးဖြတ်ချက်ကိုပြန်ပြီးတုံ့တက်ဖို့ချင်းအဖွဲ့အစည်းတချို့နဲ့တောင်အာရှလူခွင့်ရေးအဖွဲ့တချို့ကမနေ့တုန်းကပဲပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ကိုကျော်အောင်လွင်ကအပြည့်စုံကိုဆက်ပြီးပြောပြမှာပါရှင
်။ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ချင်းဒုက္ခသည်ဆိုင်ရာဆုံးဖြတ်ချက်ဟာဘလို့တက်တေထောက်ထားတဲ့ကြောင့်အခုလိုမျိုးဆုံးဖြတ်ခဲ့တာလဲဆိုတော့ကိုလူသိရှင်ကြားမထုတ်ပြန်ခဲ့တဲ့အကြောင်းနဲ့ချင်းဒုက္ခသည်တွေကိုနေရရင်ပြန်ပို့မယ်ဆိုရင်လုံခြုံစိတ်ချရတဲ့အခြေအနေတွေရှိမယ်ဆိုတော့အာမခံချက်တွေလည်းမရှိဘဲဖြစ်နေလို့အခုဆုံးဖြတ်ချက်ကိုပြန်ပြီးတော့စဉ်းစားတုံ့တက်ဖို့ချင်းဒုက္ခသည်နဲ့လူခွင့်ရေးအဖွဲ့တွေကပူးပေါင်းပြီးတော့ကုလသမဂ္ဂကိုအသိပေးတဲ့ကြေညာချက်တစ်စောင်မနေ့တုန်းကထုတ်ပြန်ခဲ့ပြီးတော့သတင်းစာရှင်းလင်းပွဲတစ်ခုကိုလည်းအိန္ဒိယနိုင်ငံ New Delhi မြို့တော်မှာကျင်းပခဲ့ပါတယ်မြန်မာပြည်တွင်းကချင်းလူမျိုးတွေတင်မကဘဲပြည်ပရောက်နေတဲ့ချင်းတွေအတွက်ပါအနာဂတ်ကမရေမယားဖြစ်နေတဲ့အကြောင်းကုလသမဂ္ဂကိုတည်စေခြင်းလို့အခုလိုရှင်းပြနေတာလို့ချင်းပြည်နယ်ကနေပြီးတော့အိန္ဒိယနိုင်ငံကိုခဏရောက်နေတဲ့ CHRO ချင်းဒုက္ခသည်အဖွဲ့ရဲ့တာဝန်ခံတဦးဖြစ်သူအားလျံက VOA ကိုပြောပါတယ
်ချင်းပြည်နယ်ကိုငင်းချမ်းပြည်ဒုက္ခသည်တွေပြန်လို့ရပြီးဆိုတော့ဆုံးဖြတ်ချက်ဟာသူတို့ဘာဝအခြေခံပြီးတော့ဘာကိုကြည့်ပြီးတော့သူတို့ဆုံးဖြတ်ချက်ချလဲဆိုတော့ကျွန်တော်တို့ပြန်ပြီးတော့နေ့ဆုံးထုတ်ခြင်းပဲဘာဖြစ်လို့ဆိုတော့ကျွန်တော်ချင်းပြည်နယ်ကိုကြည့်မယ်ဆိုရင်83%ဟိုင်းနှုန်းလောက်က rural မှာနေပြီးတော့ဆက်စစ်ကြောပဲမြို့ပေါ်မှာနေထိုင်ကြတဲ့သူတွေဖြစ်တဲ့အတွက်ကြောင့်မြို့ပေါ်ချင်းတွေကိုတုံ့တက်ပြီးတော့ရင်းချမ်းသွားပြီးတရားသွားပြီးဆိုတဲ့ဟာမလက်ခံနိုင်ဘူးပေါ့
နိုင်ရှင်ပြီးတော့ပြောမယ်ဆိုလို့ရှိရင်အခုဆိုရင်ကချင်းပြည်နယ်တို့ရှမ်းပြည်နယ်တို့မှာဆိုရင်စစ်ပွဲတွေရှိနေတယ်ပေကျေမှုတွေရှိနေတယ်ထွက်ပြေးမှုတွေရှိနေတယ်ဒီလိုချင်းတွေမျိုးတွေကချင်းပြည်နယ်မှာရှိမနေဘူးဒုက္ခတွေလည်းအများအပြားထွက်ပြေးနေတာမရှိတဲ့အတွက်ကြောင့်မလို့ UNHCR ကအခုလိုမျိုးဆုံးဖြတ်တာရောမဖြစ်နိုင်ဘူးလားခင်ဗျာ
ရှင်းနေဖို့အဖြစ်ကရေးစနစ်မထူသွားဘူးဒါပေမဲ့တောင်ပိုင်းကမှဆိုရင်တော့သမလိုနဲ့အေအေရဲ့စစ်ပွဲကြောင့်ဒီဒုက္ခတွေအများကြီးပေါ်လာတာပထမချက်ပေါ့ပြီးတော့ဗတ်တိုင်းနဲ့ပတ်သက်တဲ့ women တွေဗတ်တိုင်းနဲ့ပတ်သက်တဲ့အဖွဲ့အစည်းအဆောက်အဦတွေခုချင်းချင်းပတ်ပုံစီလုပ်နေရသေးဘူး church ပြားကြောင့်ဝင်ပေါ့တစ်ချောင်းသုံးတာကျော်ရှိတယ်တစ်ခုမှအစီအမတ်ပုံစီပေးတာဟာမရှိဘူးပြီးတော့အတင်းမနိုင်တဲ့ရစ်ကြီးခုချင်းချင်းမရှိဘူးအတင်းမမရှိလို့အင်္ဂါဖျားရှိခွေတဲ့အချိန်မှာကျေရောအောက်ချအမိနဲ့ကျားရှိခုခုကြိုက်တာမျိုးခုချင်းချင်းတုံ့ပြန်ရတယ
်ဒီကြေညာချက်ကိုထုတ်တာကပြည်ပရောက်အဖွဲ့အစည်းတွေကထုတ်ပြန်တဲ့သဘောရှိတယ်ပြည်ပရောက်ချင်းတွေအတွက်ကိုအဓိကထားပြီးတော့အကာအကွယ်ရဖို့ခင်ဗျားတို့ကပြောနေရတာ
UNHCR အနေနဲ့ဒီမလေးရှားမှာရှိတဲ့ချင်းတို့ခတ်တဲ့၄တောင်းကျော်ပြီးတော့ဒီမှာရှိတဲ့ချင်းတို့ခတ်တဲ့9000ကျော်ကိုတကယ်ဘာမှပြန်ပြန်ပို့ဖို့ဆိုရင်ကျွန်တော်ချင်းပြည်နယ်အခြေအနေကိုကောင်းကောင်းပြန်တုံ့ပြန်ဖို့လိုလိုက်မယ
်ကဲဒီ UNHCR ကအခုလိုဆုံးဖြတ်လို့ပြန်ပို့မယ်ဆိုရင်ဘာတွေဖြစ်နိုင်လဲခင်ဗျာ
ကျန်သွားရင်ဒီ integration ကလောက်ကပထမအချက်နဲ့ဒီမှာမွေးဖွားတဲ့စလင်းတွေလည်းရှိလာပြီးသူတို့ပုံမှန်ပြီးမှပြန်နေထိုင်ဖို့အတွက်ဒီထက်ပြန်မှပြတ်တကယ်ရည်ဖြစ်တလားချင်းပြည်ရည်ဖြစ်တလားကလေးရဲ့ပညာရေးအတွက်မိသားစုတွေရဲ့ဆောက်ဝတ်နေရေးအကုန်လုံးကဆက်ပြည်နယ်အခြေအမြစ်ချင်းအမြဲတမ်းနိုင်ငံမှာဆက်ပြီးဖြစ်သူတို့အတွက်ပြင်ဆင်လာဟာပဲရှိတလားဆိုတာကိုကျွန်တော်တို့ပြန်ပြောနေခွင့်ထောက်ချာရှိတယ်အဲ့ဒါကြောင့်ကျွန်တော်တို့တကယ်ပြန်လာဖို့ဆိုရင်ပုံသက်ချာရှိတဲ့ return
ဒီနေ့ဆိုင်ချင်းတို့လို CHRO ချင်းဒုက္ခသည်အဖွဲ့ကအားလျံပြောခဲ့တာပါချင်းဒုက္ခသည်တွေကိုနိုင်ငံတကာရဲ့အကာအကွယ်ပေးဖို့မလိုအပ်တော့ဘူးဆိုတဲ့ဆုံးဖြတ်ချက်ကို UNHCR အဖွဲ့ကပြီးခဲ့တဲ့ဇွန်လ13ရက်နေ့ကပဲအတည်ပြုခဲ့တာပါဒုက္ခသည်အဖြစ်အတိမတ်ပြုမှုတွေရပ်တန့်မဲ့လုပ်ငန်းစဉ်တွေကိုအခုဩဂုတ်လထဲမှာ UNHCR ကစတင်လှုပ်ဆောင်တော့မှဖြစ်ပြီးတော့ဒီလုပ်ငန်းစဉ်ကိုအဆုံးသတ်မှာက2019ခုဒီဇင်ဘာလ31ရက်နေ့ဖြစ်ပါတယ်အဲ့ဒီနောက်ပိုင်းမှာတော့ပြီးပါရောက်ချင်းဒုက္ခသည်ဆိုတာတရားဝင်ရှိတော့မှမဟုတ်ပါဘူးဒီချင်းတွေကိုမကျေနပ်လို့မလေးရှားရောက်ချင်းဒုက္ခသည်တွေက Kuala Lumpur မြို့တော်မှာရှိတဲ့ UNHCR ရုံးကိုပြီးခဲ့တဲ့လတုန်းကဆန္ဒပြခဲ့ကြပါသေးတယ်။ 2019 ခုနှစ်မကုန်ခင်အထိ ပြည်ပရောက်ချင်းဒုက္ခသည်တွေအတွက်ကုလသမဂ္ဂဘက်ကစီစဉ်ပေးနိုင်တာတွေကတော့ချင်းပြည်နယ်ကိုပြောင်းလဲတဲ့သူတွေအတွက်ပြန်နိုင်မှုစီစဉ်ပေးမယ်ဒါမှမဟုတ်တတိယနိုင်ငံတွေကဒုက္ခသည်အဖြစ်လက်ခံမယ်ဆိုရင်လည်းပို့ပေးမယ်ဆိုတာပဲဖြစ်ပါတယ်။လောစဲအိန္ဒိယနိုင်ငံရောက်ချင်းဒုက္ခသည်တွေကချောက်ထောင်လောက်ရှိနေပြီ။မလေးရှားနိုင်ငံမှာတော့၄000လောက်ရှိနေပါတယ်။ချင်းဒုက္ခသည်အရေးဆောင်
Facebook ဆာမျက်နှာ ဖြစ်တဲ့ VOA Burmese News ကနေလည်း တိုက်ရိုက် နားဆင်နိုင်ပါရှင် မြန်မာနိုင်ငံမှာ Democracy ပြုတ်ပြင်ပြောင်းလဲမှုတွေ စတဲ့ အကောင့်ထဲပေါ်ကလေးက အရေးအချင်းပြေးဝသူတွေ အလုံအလောက်မရှိတဲ့အတွက် ပြောင်းလဲမှုတွေ နှေးကွေးနေတဲ့အကြောင်း VOA သတင်းတော် Oliver Snow ရန်ကုန်မြို့ကနေ သတင်းပေးပို့ထားတာကို ကိုဇော်ဝင်းလိုင်က ဆက်ပြီးတော့တင်ပြမှာပါရှင်
မြန်မာနိုင်ငံကအစိုးရဝန်ထမ်းတွေဟာအစဉ်လာအပြင်အကောင့်မြင်ခံရလေမရှိပါဘူး။ဆက်စုနှစ်ပေါင်းများစွာတန်ဖိုးကိုအုပ်ချုပ်ခဲ့တဲ့စစ်တပ်ကလည်းသူတို့လုပ်ခဲ့သမျှတွေအတွက်တာဝန်ယူမှုတာဝန်ခံမှုမရှိတာကြောင့်ပြည်သူလူထုအကြယုံကြည်မှုကင်းမဲ့တဲ့အစဉ်အလာကိုဖြစ်ပေါ်စေခဲ့ပါတယ်။ဒါပေမဲ့2018ခုနှစ်ကစလို့နှစ်ပေါင်း90အတွင်းပထမဆုံးအကြိမ်ဒီမိုကရေစီနည်းလမ်းအရရွေးကော ဆိုရဘက်ကမာယွန်းနဲ့လောက်ရတဲ့နဲ့ပတ်သက်လို့ပထမဆုံးအကြိမ်ဖြစ်သမ္မတဦးတင်စင်ကနှစ်ထောင်ဆနှစ်ခုနှစ်ဒီဇင်ဘာလမှာပြောကြားတဲ့မင်းငွန်းအတွင်းဝန်ထမ်းနေဟာမောက်မာတဲ့အကျင့်ပြတ်ချစားတဲ့လုပ်ငန်းကျွမ်းကျင်ခြင်းမရှိဘူးဆိုပြီးတော့ဝေဖန်ပြောကြားခဲ့ပါတယ်။ပြန်ကြားရင်းနဲ့ဆက်သွယ်ရေးဝန်ကြီးဌာနတို့ကလဝကြီးအုပ်ထားခဲ့တဲ့ဆက်သွယ်ရေးဆိုင်ရာလ Korea လုပ်ပိုင်권တွေကိုလည်းဥသိမ်းစင်အစိုးရကဖြေလျှော့ပေးခဲ့ပါတယ်။အနဒီအစိုးရကလည်း2016ခုနှစ်မှာအာဏာရလာပြီးတဲ့နောက်အဲ့ဒီပြုပြင်ပြောင်းလဲမှုတွေကိုဆက်လက်အကောင့်ထည့်ဖို့စူးစမ်းခဲ့ပါတယ်။ပါတီအနေနဲ့ပြည်သူလူထုရဲ့အကျိုးစီးပွားကိုတရားမျှတစွာခုခံကာကွယ်ပေးသွားမယ်လို့ရွက်ောက်ပွဲကြေညာစာရမ်းမှာဖော်ပြထားပါတယ်။ဒါ့အပြင်ပြည်သူလူထုရဲ့အကျိုးကိုရှေ့ရှုပြီးအစိုးရအသုံးစိတ်တက်တာအောင်ဝန်ကြီးဌာနတွေလျှော့ချတာအကျင့်ပြတ်ချဆမှုကိုတိုက်ဖြတ်တာနဲ့လွတ်တော်အတွင်းဥပဒေတွေပြင်ဆင်ရေးဆွဲတာတွေလှုပ်ဆောင်သွားမယ်လို့လည်းကတိပြုခဲ့ပါတယ်။လက်ရှိသမရဦးဝင်းမြင့်ကလည်းအစိုးရအဖွဲ့အတွင်းပြောင်းလဲမှုတွေဆက်လက်လှုပ်ဆောင်ဖို့တိုက်တွန်းပြောဆိုထားပါတယ်။ဥချိုရေးအဖွဲ့ဟာဖိနှိပ်ချုပ်ချယ်တဲ့ဆက်ရမ်းတရားတစ်ဖွဲ့မဖြစ်သင့်တဲ့အကြောင်းလူ့အခွင့်အရေးကိုကာကွယ်ပေးရမှာဖြစ်တယ်လို့အစိုးရအနေနဲ့ပြည်သူလူထုရဲ့လွတ်လပ်မှုနဲ့အလုံခြုံရေးကိုအကာအကွယ်ပေးဖို့လိုအပ်ကြောင်းပြည်သူဝန်ထမ်းတွေအနေနဲ့တာဝန်သိဝန်ထမ်းကောင်းပိတစွာဝင်လေးမြေသားပြီးပူပေါင်းဆောင်ရွက်မှုနဲ့စံပြအဖြစ်လှုပ်ဆောင်ကြဖို့လိုအပ်ကြောင်းသမရဦးဝင်းမြင့်ကပြောကြားခဲ့ပါတယ်။အစိုးရဘက်ကနိုင်ငံရေးအရာပြည်ပြင်ပြောင်းလဲလိုစိတ်ရှိပေမဲ့လည်းပြောင်းလဲမှုတွေစတင်တာနှစ်ကာလမကြာသေးတဲ့အတွက်လုံနိုင်ကန်နိုင်စွမ်းနဲ့ရွေးကောက်တင်မြောက်ခံဖို့အရေးအချင်းပြဝသူတာဝန်ခံမှုတာဝန်ယူမှုရှိတဲ့အစိုးရအရာရှိအရေးအတွက်ဟာနည်းနေသေးတယ်လို့ဆိုပါတယ်။လူစွမ်းအားအရေးအသွေးမြင့်တင်ရေးအဖွဲ့ကဒေါ်ရီမွန်စုကတော့အရေးအချင်းရှိတဲ့သူအရေးအတွက်အားနည်းနေတဲ့အပေါ်ပြည်သူလူထုကစိတ်ပြည့်နေတဲ့အကြောင်းအစိုးရအရာရှိတွေကလည်းသူတို့မလုပ်ချင်တဲ့ကိစ္စဆိုရင်အဲ့ဒီဘက်ကိုပဲလူမရှိတာကိုအကြောင်းပြပြီးရှောင်နေတာကြောင်းပြောပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲတက်ဆိုင်ရာဌာနအလိုက်တိုးတက်ကောင်းမွန်အောင်စ조사ဆောင်ရွက်နေကြတဲ့အရာရှိတွေလည်းအများအပြားရှိနေကြောင်းနဲ့ဘယ်ကဏ္ဍတွေမှာပြုပြင်ပြောင်းလဲဖို့လိုအပ်တယ်ဆိုတာကိုထောက်ပြပြောဆိုနေတဲ့အရာရှိတွေလည်းရှိတယ်ဆိုတာကိုဒေါ်ရီမွန်စုကပြောပါတယ်။အရင်အစိုးရလက်ထက်မှာစစ်မှုဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဦးစိုးသိန်းကိုဥပမာပေးပြီးပြောတာမှာတော့ဥစိုးသိန်းအနေနဲ့အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေအရင်သွေးမြင့်တက်လာအောင်နဲ့သူတို့လုပ်ငန်းတွေအတွက်ငွေကြေးလွယ်ကူအောင်ဥပဒေတွေကိုဖြေလျှော့ပေးကြတာတွေရှိကြောင်းလဲဒေါ်ရီမွန်စုကပြောပါတယ်။ဥက္ကုကိုနိုင်ဟာအစိုးရအဖွဲ့တွေအတွင်းအကျင့်ပြတ်ချဆမှုနဲ့ဆိုင်တဲ့အကြောင်းအရာကို PhD စာရန်ပြုစုနေသူပါ။သူက NLD အစိုးရအနေနဲ့တချို့ကဏ္ဍတွေမှာတိုးတက်အောင်လှုပ်ဆောင်နိုင်ခဲ့ပြီးကျင်းဝန်းသိက္ခာနဲ့ညီညွတ်တဲ့အရာရှိတွေပေါ်ထွက်အောင်စ조사လှုပ်ဆောင်နေကြောင်းပြောပါတယ်။နိုဝင်ဘာလအတွင်းအစိုးရကအာဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဖွဲ့စည်းခဲ့ပြီးမကြာခင်မှာပဲစီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဦးကျော်ဝင်းအနေနဲ့အာဂတိလိုက်စားမှုတွေကျွလွန်နေဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်ယာဒုကနှုတ်ထွက်သွားခဲ့ပါတယ်။အဲ့ဒီဖြစ်ရဟာအာဂတိလိုက်စားမှုတိုက်ဖြတ်ရေးဘိုင်းမှာတည်တာတဲ့ပြောင်းလဲမှုဖြစ်တယ်လို့ဦးနိုင်ကိုကိုကပြောပါတယ်။ဒါပေမဲ့ပြုပြင်ပြောင်းလဲမှုတွေကိုလုပ်တဲ့အရေးအချင်းပြဝသူအရေးအတွက်နည်းနေသေးတယ်ဆိုတာကိုသူကဝန်ခံပြောဆိုပါတယ
်။I think implementation is a big problem.
လက်ရှိအစိုးရကဝန်ထမ်းတွေနဲ့ဆိုင်တဲ့ကိစ္စရပ်တွေမှာပြုပြင်ပြောင်းလဲမှုတွေလုပ်ခဲ့ပါတယ်။ဒါပေမဲ့လုပ်ရမယ့်လုပ်ငန်းတွေပဲကကြီးမားလွန်ပါတယ်။သူတို့မှာအစီအစဉ်ရှိပေမဲ့လူမရှိတဲ့အတွက်လက်တွေ့အကောင့်ထဲပေါ်တဲ့အပိုင်းမှာပြဿနာရှိနေပါတယ
်။အနေဒီအစိုးရလက်ထက်အတွင်းလှုပ်ဆောင်နေတဲ့ပြောင်းလဲမှုတွေအပေါ်လေ့လာသူတချို့ကဝေဖန်ပြောဆိုတာတွေလည်းရှိနေပါတယ်ခင်ဗျ။
ကိုစောဝင်းလိုက်ပါရှင်အခုတော့ဇင်ဘာဘွေနိုင်ငံရဲ့နောက်ဆုံးအခြေအနေကိုတင်ပြအောင်ပါပါဇင်ဘာဘွေနိုင်ငံရဲ့အနာဂတ်အတွက်ပြည်သူတွေစီးလုံးကြဖို့နဲ့ငြင်းငြင်းကြင်းကြင်းရှိကြဖို့ရွေးကောက်ပွဲမှာပြန်လည်အနိုင်ရခဲ့တဲ့လက်ရှိသမ္မတအီမာဆန်မနာဂါဂွာကတိုက်တွန်းလိုက်ပါတယ်အတိုက်ခံပါတီခေါင်းဆောင်နယ်ဆန်ချမ်မာချမ်မီဆာအနေနဲ့နိုင်ငံရဲ့အနာဂတ်ကိုပုံဖော်တဲ့နေရာမှာအရေးကြီးတဲ့အခန်းကနေပါဝင်နေတယ်လို့သမ္မတကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ရွေးကောက်ပွဲရလဒ်ထွက်လာပြီးဇင်ဘာဘွေမှာနောက်ဆုံးဖြစ်နေတဲ့အခြေအနေတွေကိုတော့မဆုမျက်မွန်ကစူးစီးတင်ပြမှာပါရှင
်။ဇင်ဘာဘွေနိုင်ငံမှာတင်းနှာနေတုန်းကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတအမ်မဆန်မနန်ဂါကွာကစုစုပေါင်းမဲရလဒ်50.8%ခန့်နှုန်းအတိုက်ခံကောင်းဆောင်နယ်ဆန်ချမီဆာက44.3%ခန့်နှုန်းနဲ့သမ္မတမန္တန်ကာကွာပြန်ပြီးအနိုင်ရတယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာခဲ့ပြီးတဲ့နောက်အတိုက်ခံဘက်ကမဲမတမမှုတွေရှိတယ်လို့ပြောကြားနေပါတယ်။ဒါပေမဲ့အနိုင်ရသမ္မတမန္တန်ကာကွာကတော့မျှတလွတ်လပ်ပြီးအများလက်ခံတဲ့ရွေးကောက်ပွဲဖြစ်တယ်လို့ပြောကြားခဲ့ပါတယ်။နိုင်ငံအနာဂတ်အတွက်တည်ငြိမ်အေးချမ်းစီးလုံးမှုရှိကြဖို့တောက်ကြနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာခုလိုတိုက်တွန်းသွားပါတယ
်။ To all Zimbabweans, let me say that although we were divided at polls,We are now united.
ဆန္ဒမဲကြောင့်ကျွန်တော်သဘောထားကွဲကြပေမဲ့ဇင်ဘာဘွေပြည်သူအလုံးကိုပြောချင်တာကတော့ဒီမိုကရေစီနီလန်းကြားတဲ့ရွေးကောက်ပွဲအပြီးကျွန်တော်ရဲ့အိမ်မက်တွေရည်မှန်းချက်တွေထဲမှာအလုံးစည်းလုံးနေရပါတယ်ရွေးကောက်ပွဲရလအပေါ်တချို့ကစိတ်ပြတ်ကြမှာဖြစ်ပေမဲ့အနာဂတ်ကိုမျှော်မှန်းပြီးတည်တည်ငြိမ်ငြိမ်အေးအေးချမ်းချမ်းရှိကြဖို့လူတိုင်းကိုကျွန်တော်တိုက်တွန်းချင်ပါတယ်ကျွန်တော်အလုံးညီကိုမောင်မားတွေဖြစ်ကြပါတယ်ကျွန်တော်မှဒီမြေတစ်ခုတည်းရှိတယ်ဆိုတာအလုံးမမေ့ကြစေချင်ပါဘူ
းသူ့ကိုမဲပေးခဲ့သူတွေကိုရောမဲမပေးခဲ့သူတွေအတွက်ပါကိုစားပြုတဲ့သမ္မတကောင်ဖြစ်အောင်စူးစမ်းသွားမယ်လို့လည်းကတိပြုပါရတယ်။1960-1980ပြည့်နှစ်ပိုင်းတွေတုန်းကဇင်ဘာဘွေလွတ်လပ်ရေးတိုက်ပွဲမှာပါဝင်ခဲ့သူအမ်ဘဆန်မန်နန်ဂါကွာဟာအရင်အာဏာရှင်ဟောင်းရောဘတ်ဘူဂါဘီလက်ထက်တုန်းကထောက်လှမ်းရေးအကြီးအကဲယာဒူးအပါအဝင်ထိပ်တန်းကက်ဘိနက်ယာဒူးတော်တော်များများကိုတာဝန်ယူခဲ့သူဖြစ်ပါတယ်။နိုင်ငံရေးပြည်ရဲ့ကျွဲတဲ့အတွက်သူ့ကိုမိချောင်းသခရကတာလို့တင်စားကြပါတယ်။သူ့ရဲ့နှစ်ရှည်နိုင်ငံရေးကြီးမန်းချက်အတိုင်းမူဂါဘီကိုပြီးခဲ့တဲ့နှစ်နိုဝင်ဘာလကစစ်တပ်အကူအညီနဲ့ဖယ်ရှားနိုင်ခဲ့ပြီးသမ္မတဖြစ်လာခဲ့သူဖြစ်ပါတယ်။ပြိုပြက်လူဖြစ်နေတဲ့ဇင်ဘာဘွေစီးပွားရေးကိုပြန်လည်ကောင်းမွန်အောင်လုပ်မယ်ဆိုတဲ့ရွေးကောက်ပွဲကတိနဲ့အခုသမ္မတရွေးကောက်ပွဲမှာသူအနိုင်ရလာခဲ့တာပါ။အမ်မဆန်မန်နန်ဂါကွာအနိုင်ရတယ်လို့ဆိုတာဟာဇင်ဘာဘွေဒီမိုကရေစီအတွက်ခြေကွဲဝန်းနေစရာဖြစ်တယ်လို့အတိုက်ခံခေါင်းဆောင်မျက်စင်ချမ်မီဆာကပြောကြားခဲ့ပါတယ်။ရွေးကောက်ပွဲမှာမဲမတမမှုတွေရှိခဲ့တဲ့အတွက်သူ့ရဲ့ MDC Alliance ညွန်ပေါင်းပါတီအနေနဲ့ဥပဒေကြောင်းကရောဖွဲ့စည်းပုံအရပါတရားဝင်ရလဒ်တွေကိုစိန်ခေါ်သွားမယ်လို့တောက်ကြနေကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
။ We will pursue all means necessary, legal and constitutional, to make sure that we protect the people's vote.
ဒီလိုပေးထားတဲ့ဆန္ဒမဲတွေကိုကာကွယ်ဖို့ဥရေချောင်းရရောဖွဲ့စည်းပုံရပါလိုအပ်တဲ့ဤအလုံးကိုကျွန်တော်တို့သုံးသပ်မှာဖြစ်ပါတယ်။ပြည်သူတွေကသူတို့ဆန္ဒကိုထုတ်ဖော်ခဲ့ကြပြီမဲ့လည်းအလိန်ခံခဲ့ကြရပါတယ်။ဒါကိုကျွန်တော်တို့ကလက်မခံနိုင်ပါဘူး။မစ္စတာမန်နာကာကွာခင်ဗျာပြည်သူတွေရဲ့ဆန္ဒကိုလေးစားပါ။အာဏာကိုအရမမယူပါနဲ့
။တမရမန်နန်ကာကွာကတော့ဇင်ဘာဘွေရဲ့အနာဂတ်အတွက်အတိုက်ခံကောင်းဆောင်ရဲ့အခမ်းအနားကတိတ်ကိုအရေးကြီးတယ်လို့အခုလိုဆိုပါတယ်
။ To Nelson Chamisa I want to say You have a crucial role to play in Zimbabwe's present and in its future.
Nelson Chamisa ကိုကျွန်တော်ပြောချင်တာကတော့လက်ရှိဇင်ဘာဘွေနဲ့အနာဂတ်ဇင်ဘာဘွေကိုပုံဖော်တဲ့နေရာမှာခင်ဗျားဟာစိတ်ကိုအရေးကြီးတဲ့အခန်းကဏ္ဍမှာရှိနေတယ်ဆိုတာပါပဲ။ကျွန်တော်နိုင်ငံကြီးငြိမ်းချမ်းစီလုံးရေးအတွက်ကျွန်တော်နှစ်ယောက်လုံးအတူတိုက်တွန်းလှုပ်ဆောင်ကြပါစို့
။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းအတိုက်အခံ MDC Alliance ညွန်ပေါင်းပါတီအပေါ်နှောက်ယှက်ဖိနှိပ်မှုတွေရှိခဲ့တယ်လို့အတိုက်ခံကောင်းဆောင်ချမေစာကပြောပါရယ်။တောက်ကြတဲ့ကသူ့ရဲ့သတင်းစာရှင်းလင်းပွဲကိုတက်ဖို့စောင့်နေကြတဲ့သတင်းတောက်တွေကိုရဲတွေကအတင်းနှင်ထုတ်ခဲ့ပြီးနောက်မှသတင်းစာရှင်းလင်းပွဲလှုပ်ခွင်ရခဲ့တာပါ။ရွေးကောက်ပွဲရလဒ်တွေမကျေညာခင်ပုတ်ထူးနေတုန်းကမြို့တော် Harare မှာဆန္ဒပြသူတွေကိုစစ်တပ်ကပြစ်ခတ်မှုကြောင့်6ယောက်သေဆုံးခဲ့ပါရယ်။ဒီကိစ္စနဲ့ပတ်သက်လို့ပြည်ရင်းပြည်ပကလူတွေပါဝင်တဲ့တရားလွတ်လပ်တဲ့ကော်မရှင်ဖွဲ့စုံစမ်းပါမယ်လို့တမရမန်နန်ဂါကွာကတော့ကတိပြုထားပါတယ်ရှင်
။မဆုမြတ်မမကြခင်တင်ဆက်မဲ့အမျိုးသမီးကဏ္ဍမှာတော့အားကြပွဲအသက်အငယ်ဆုံးမလေးရှားအမျိုးသမီးစွမ်းအင်ဝင်ကြီးအကြောင်းကြားရမှာမို့စောင့်မျှော်နားဆင်ကြပါရှင်။ကျမတို့ဗီဒီယိုမြန်မာပိုင်းအစီအစဉ်ကနေရေဒီယိုအစီအစဉ်ပြီးရုပ်သံအစီအစဉ်တွေကိုနေ့စဉ်ထုတ်လည်နေပါတယ်။ အခုဆက်လက်ပြီးတော့နိုင်ငံတကာသတင်းလွှာတပုတ်ကိုတင်ဆက်မှာပါ Nuclear လက်နက်မပြန့်ပွားရေးအတွက်စစ်အေးခေတ်တုန်းကရှိခဲ့တဲ့ပူးပေါင်းဆောင်ရွက်မှုမျိုး American နဲ့ Russian နိုင်ငံတို့လှုပ်ဆောင်မှုအရေးတကြီးလိုအပ်နေပြီလို့နိုင်ငံတကာမဟာဗျူဟာလေးလာရေးအဖွဲ့ရဲ့အစီရင်ခံစာထုတ်ပြန်ချက်မှာတိုက်တွန်းခဲ့ပါတယ်ဒီအစီရင်ခံစာကိုဘယ်လိုပြုစုခဲ့တယ်လဲနှစ်နိုင်ငံပူးပေါင်းဆောင်ရွက်ခဲ့တဲ့တမိုင်းကြောင်းတွေဘယ်လိုရှိခဲ့တယ်လဲစာရာတွေကို VOA သတင်းတောက် Henry Richwell ပေးပို့ထားတာကိုကိုငင်းချန်းကတင်ပြမှာပါရှင်
1989ခုနှစ်ဩဂုတ်လတောင်အာဖရိကနိုင်ငံကလာဟာရီတဲကန္နာယမှာနျူကလ িয়ার လက်နက်စမ်းသပ်ဖို့ပြင်ဆင်နေတာကိုဆိုဗီယက်ထောက်လှမ်းရေးဂျိုဒူးကတွေ့ရှိခဲ့ပါတယ
် Soviet Union did not have
ဆိုဗီယက်ယူနယ်ဟာအဲ့ဒီချိန်ကလူမျိုးရေးခွဲခြားတဲ့အစိုးရနဲ့တန်တမာဆက်ဆံရေးမရှိပါဘူးဒါပေမဲ့လည်းသူ့ထောက်လှမ်းရေးအစီရင်ခံစာအရနျူကလ িয়ার လက်နက်စမ်းသပ်ဖို့ပြင်ဆင်နေတာတွေတွေ့ခဲ့ပါတယ်အမေရိကန်နဲ့အဲ့ဒီထောက်လှမ်းရေးသတင်းချက်လက်ကိုစွန့်စားပြီးမျှဝေလိုက်ပါတယ်အမေရိကန်ကတော့တောင်အာဖရိကအစိုးရနဲ့ဆက်ဆံရေးရှိပြီးအရက်ဖက်သုံးနျူကလ িয়ার စီစဉ်မှာကူညီခဲ့ပေမဲ့နျူကလ িয়ার လက်နက်စမ်းသပ်ဖို့တော့အခွင့်မပြုနိုင်ခဲ့ပါဘူး
။ Nick Redman ကနိုင်ငံတကာမဟာဗျူဟာလေ့လာရေးအဖွဲ့ကပါတောင်အာဖရိကအစိုးရကနျူကလ িয়ার စမ်းသပ်မှုကိုငြင်းဆန်ခဲ့ပေမဲ့အမေရိကန်ထောက်လှမ်းရေးကအဲ့ဒီနေရာရှိတယ်ဆိုတာကိုအတည်ပြုနိုင်ခဲ့ပါတယ်။နောက်ပြီးဒီအစီအစဉ်ကိုဆွန့်လွတ်ဖို့တောင်အာဖရိကအစိုးရကိုဖိအားပေးနိုင်ခဲ့ပါတယ်။1993ခုနှစ်ကဗီဒီယိုမှာတော့ကလာဟာရီစမ်းသပ်နေရာကိုတောင်အာဖရိကစစ်တပ်ကဖျက်သိမ်းနေတာကို IAEA အဖွဲ့ကကြီးကြပ်နေတာရိုက်ကူးထားတာပါ။နျူကလ িয়ার လက်နက်ပြန်ပွားမှုကိုတားဆီးဖို့အတွက်အမေရိကန်သမ္မတဂျင်မီကာတာနဲ့ဆိုဗီယက်အထွေထွေအတွင်းရေးမှူးလီယိုနစ်ဘရက်စနျက်တို့ပူးပေါင်းဆောင်ရွက်ခဲ့ကြတာလည်းဥပမာတစ်ခုဖြစ်ပါတယ်
။ Personal relations are absolutely key to building not only the non-proliferation treaty
လူပုဂ္ဂိုလ်ချင်းရင်းနှီးမှုကလည်းမပြန့်ပွားရေးစာချုပ်ချုပ်ဆိုရမှာအဓိကကြားတဲ့အချက်တစ်ခုဖြစ်ပြီးတော့တခြားအချက်တွေကလည်းအဲ့ဒီပေါ်မူတည်ပြီးဖြစ်ခဲ့တာပါနှစ်ဖက်အစိုးရလက်နက်ထိန်းချုပ်ရေးကျွမ်းကျင်သူတွေသိပ္ပံပညာရှင်တွေပါဝင်ခဲ့ကြပြီးပုံမှန်တွေးဆကြတာတွေဟာလည်းဒီစာချုပ်ချုပ်ဆိုရေးအတွက်အရေးကြီးတဲ့အချက်တွေဖြစ်ပါတယ
်1960ခုနှစ်ကဂျနီဖာမှာတွေးဆခဲ့ကြတာကိုဆက်လက်လှုပ်ဆောင်ခဲ့ကြတာဖြစ်ပြီးအဲ့ဒီအချိန်ကဒုသမ္မတလင်ဒန်ဂျွန်ဆန်ကအမေရိကန်ရဲ့တန်တိဋ္ဌာန်ချထားမှုကိုအခုလိုပြောခဲ့ပါတယ
် I should emphasize that we're going to do everything and I repeat everything
ကျွန်တော်အဓိကပြောချင်တာကကျွန်တော်တို့အားလုံးကိုလုပ်မှာပါဂုဏ်သိက္ခာရှိရှိသဘောတူညီမှုရနိုင်အောင်လုပ်နိုင်သမျှအကုန်လုံးလုပ်မှာပ
ါ
ဒီဆွေးနွေးမှုတွေကနေ1980နျူကလ িয়ার မပြန့်ပွားရေးသဘောတူစာချုပ်ဖြစ်လာခဲ့ပါတယ်ဒါပေမဲ့လည်းနှစ်90အကြာမှာတော့ဝါရှင်တန်နဲ့မော်စကိုဆက်ဆံရေးဟာ1962ခုနှစ်ကျူဘာဒုံးပြန်အရေးကြီးကတည်းကအဆိုးဆုံးအခြေအနေကိုရောက်နေတယ်လို့ Redman ကပြောပါတယ
် So there's a need for an investment
ဒါကြောင့်မလို့ပူးပေါင်းဆောင်ရွက်မှုအလေးထားတွေကိုပြန်လုပ်ဖို့တိုက်တွန်းနေပါတယ်ဘာလို့လဲဆိုတော့ချိန်ချောင်းမှုအန္တရာယ်ကမပြောက်သွားပါဘူးနျူကလ িয়ার လက်နက်တွေကိုကျွန်တော်တို့လိုချင်သလောက်လုံခြုံအောင်မလုပ်ပေးနိုင်သေးပါဘူးနောက်ပြီးနျူကလ িয়ার ပစ္စည်းတွေကပိုများလာပါတယ
် American ကနျူကလ িয়ার လက်နက်တွေကိုခင့်မိအောင်လုပ်နေတယ်လို့ Russia ကလည်းမဟာဗျူဟာမြောက်နျူကလ িয়ার လက်နက်ကိုတိုးတက်အောင်လုပ်နေတဲ့အတွက်လက်နက်ပြိုင်ဆိုင်မှုတွေဖြစ်နေပြီလားလို့စိုးရိမ်မှုတွေလည်းရှိလာပါတယ်2019နျူကလ িয়ার လက်နက်တားဆီးရေးစာချုပ်ကိုလက်နက်ပိုင်ဆိုင်တဲ့ဘယ်နိုင်ငံမှလက်မှတ်မထိုးသလိုနျူကလ িয়ার လက်နက်ပိုင်တဲ့နိုင်ငံနဲ့မပိုင်တဲ့နိုင်ငံတွေအကြားကွဲပြားမှုတွေလည်းပိုများလာနေပါတယ
် Unless the United States
American Russia တို့မပူးပေါင်းဘူးဆိုရင်သူတို့စခဲ့တဲ့နျူကလ িয়ার မပြန့်ပွားရေးအတိုင်းအဝိုင်းကြီးကိုမြန်မြန်ဆုံးရှုံးရပါလိမ့်မယ်
ကမ္ဘာကြီးဟာနျူကလ িয়ার ချင်းချောက်မှုကိုရင်ဆိုင်ရနေသေးတာနဲ့အမျှအမေရိကန်နဲ့ရုရှားမူဝါဒချမှတ်သူတွေကိုစစ်အေးခေတ်ကတင်ကြမ်းစာတွေယူကြဖို့အစီရင်ခံစာကတိုက်တွန်းထားပါတယ်ခင်ဗျာ
ကိုငင်းကြပါရှင်မကြာခင်မှာတော့အမျိုးသမီးကဏ္ဍသိပ္ပံနဲ့ဤပညာကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကိုကောက်နှုတ်တင်ပြနေတဲ့အစီအစဉ်တွေကိုကြားဖို့ရှိပါတယ်ရှင
်VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေနေ့မှာတိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOE မြန်မာပိုင်းရဲ့စနေနေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
I hope that it is him that becomes the energy minister but I want to tell you we have an ambitious plan
ဒါကတော့မလေးရှားအစိုးရတည်းရဲ့အသက်အငယ်ဆုံးမလေးရှားအမျိုးသမီးစွမ်းဤဝင်ကြီးယိုဘီယင်းအကြောင်းပြောပြထားတဲ့အမျိုးသမီးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံကိုနားဆင်ရဖို့ရှိပါတယ်။ဒါအပြင်သိပ္ပံနဲ့နည်းပညာကဏ္ဍကိုလည်းတင်ဆက်မှာပါ။အခုတော့ကမ္ဘာသတင်းတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကိုကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကိုတင်ဆက်မှာပါရှင်။အာဆီယံစည်းဝေးပွဲမှာရှုပ်ထွေးလာတဲ့ရိုဟင်ဂျာကိစ္စမြန်မာနဲ့အချိန်တော်ကြာဆွေးနွေးခဲ့ကြောင်းဒီနေရှင်သတင်းစာမှာဝါဆမောအော်ဂျရင့်ရေးသားထားတဲ့ဆောင်းပါးကိုဒီမနေ့အတွက်ကောက်နှုတ်တင်ပြခြင်းပါတယ်။ကြာသပတေးနေ့ကထုတ်ပြန်တဲ့အလွန်ရှည်လျားလှတဲ့အာဆီယံနိုင်ငံကြားရေးဝန်ကြီးတွေရဲ့အစည်းအဝေးရလဒ်ပူးတွဲကြေညာချက်မှာမြန်မာနိုင်ငံကရခိုင်ပြည်နယ်ပဋိပက္ခအခြေအနေနဲ့ပတ်သက်လို့ဖော်ပြထားပါတယ်။ဖိလစ်ပိုင်နိုင်ငံကြားရေးဝန်ကြီးအယ်လန်ပီတာကာယာတန်နိုအဆိုအရတကယ်တမ်းတောက်တာနေ့အထိအာဆီယံဆွေးနွေးပွဲအကြောင်းအရာထဲမှာရခိုင်ရေးကိစ္စမပါဝင်ခဲ့ဘူးလို့ဆိုပါရယ်။အပြန်လှန်ကျင့်ဝတ်အရာရောအာဆီယံအဖွဲ့ဝင်ချင်းချင်းဆက်ဆံရေးအရာပါဝန်ကြီးဦးကျော်တင်ဆွေအနေနဲ့လက်ရှိအချိန်ထိမြန်မာအစိုးရအနေနဲ့ဘာတွေဆောင်ရွက်နေကြလဲဆိုတာအမြဲပဲပြောပြကြောင်းဖိလစ်ပိုင်နိုင်ငံကြားရေးဝန်ကြီးကာယာတန်နိုကတောက်တာနေ့ကကျင်းပတဲ့အာဆီယံမိတ်ဖက်တွေနဲ့အစည်းအဝေးမတိုင်ခင်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါရယ်။ဒီအတောအတွင်းမှာပဲမလေးရှားနိုင်ငံသားရေးဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာကလည်းအာဆီယံစည်းဝေးပွဲတွေကနေတဆင့်အခြေအနေတိုးတက်မှုတွေထွက်ပေါ်လာဖို့ရှိတယ်လို့ပြောဆိုခဲ့ပါတယ်။မြန်မာအစိုးရအနေနဲ့ကိုဖီအာနန်ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအကောင့်ထဲပေါ်နိုင်ရေးကြိုးပမ်းနေတာတွေကိုတွေ့မြင်ရတဲ့အတွက်အားရမိတယ်လို့လည်းသူကပြောပါတယ်။ကြာသပတေးနေ့ကနောက်ဆုံးသဘောတူရလဒ်ဖြစ်တဲ့အာဆီယံကြီးညာချက်မထုတ်ပြန်ခင်ပြုလုပ်တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့တကယ်ပိတ်စည်းဝေးပွဲမှာရခိုင်ပြည်နယ်ပဋိပက္ခကိစ္စကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့ကြေညာချက်မှာတော့အတင်းအကျပ်ရွှေပြောင်းခံရသူတွေဆန္ဒအလျောက်မြန်မာနိုင်ငံပြန်ရေးမြန်မြန်ဆန်ဆန်ထိထိရောက်ရောက်စတင်ဆောင်ရွက်ဖို့အရေးကြီးကြောင်းနဲ့အဲ့ဒီလိုနေရက်ပြန်ရမှာအချိန်အလွန်နောက်ကျမှုမရှိဘဲလုံခြုံစိတ်ချပြီးဂုဏ်သိက္ခာရှိရှိပြန်နိုင်ရေးနည်းလမ်းဖြစ်ဖို့အာဆီယံအနေနဲ့အလေးနက်ထားကြောင်းဖော်ပြထားပါတယ်။The Nation သတင်းဌာနကရရှိတဲ့ကြေညာချက်အကြမ်းမှာကိုဖီအာနန်ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုဆက်လက်အကောင့်ထည့်ဖော်ဖို့မြန်မာကိုတိုက်တွန်းကြောင်းဖော်ပြထားပေမဲ့နောက်ဆုံးထွက်လာတဲ့အပြည့်အစုံကြေညာချက်မှာတော့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအကောင့်ထည့်ဖော်ရေးတိုးတက်မှုတွေရှိအောင်မြန်မာအစိုးရဘက်ကဆောင်ရွက်ချက်တွေကိုကြိုးဆိုကြောင်းနဲ့ဆက်လက်အကောင့်ထည့်ဖော်ဖို့အားပေးကြောင်းဆိုပြီးပြောင်းလဲဖော်ပြထားပါတယ်ရှင
်ဆိုရရှင်ရရှင်မြန်မာနိုင်ငံမှာတသက်နဲ့တူမကြားဘူးတဲ့တရားရုံးမိတ်တွေကြားရတဲ့အထိတရားစီရင်ရေးစနစ်ယိုယွင်းနေကြောင်းမြန်မာသမ္မတဦးဝင်းမြင့်ကမကြားသေးခင်ကပဲသတိပေးလိုက်ပါတယ်။တရုတ်ဆောင်အောင်ရွှေထွေးတည်ဆုံးခဲ့မှုမှာဆွဆွဲခင်ရသူတွေကိုကြေးအပြီးပြန်လွတ်ပေးလိုက်တဲ့အတွက်ဟိုလေးရော်ဝေဖန်မှန်တွေထွက်ခဲ့ပြီးတဲ့နောက်သမ္မတကိုယ်တိုင်စိတ်ပြက်လက်ပြက်ပြောခဲ့ရတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်ဘယ်အခြေအနေထိစိုက်နေပြီလဲဆိုတာကို VOS လေးနေညာတိုက်ရိုက်လေးလိုက်စစ်စစ်မှဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေအနေနဲ့မြမတရားရေးစနစ်နဲ့ပတ်သက်လို့ကိုတွေ့အတွေ့ကြုံတွေပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမေးမြန်းကြဖို့ဖိတ်ခေါ်ပါရစေ။ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးဖို့ထားနိုင်ပါရစေ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်းဆိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ View ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်နေလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီကနေ့ညမှာတင်ဆက်မယ့်တိုက်ရိုက်လိမ့်လိုက်အစီအစဉ်မှာ email, phone, ဒါမှမဟုတ် Facebook စာမျက်နှာကနေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါ။ဒ
ီနေ့မှတွေ့တင်ပြပေးမယ့် item အသုံးကတော့
piece of cake
ဆိုတဲ့အသုံးပဲဖြစ်ပါလေ။စာလုံးပေါင်းက P-I-E-C-E, Piska, Pindabai, O-F, Off, C-A-K-E, Keka, Kimu, Suro, Zwaikunye, Daya, Diviga, Kimu, the Chat, Damam Ho, Kimu, don't people. Didoing idiom, Divigale, Shinelu, Suya, Faba, Kimu, Suro, Muniri, Mingla Zoundri, Sadapin, a Kanadu, Ma, Mabai, and Pide, they go, Chomine, Yada, Shide, Momu, Pida, Mule, Ludwe, Jaita, the Jazia,
The report for my bosses today was a piece of cake. I finished it in a few minutes. The report for my bosses today was a piece of cake. I finished it in a few minutes.
Piece of
cake.
Akuro, Myodami Ganago, Selectin Samaba, Malaysia Ma Mila Timbagere, a Twitter Yukopwema, Winjijo Ha, Mahatiha Mohammed and Nayagevi, Jolaga Tutsuya Pwegu, Pwesiyama, and Myodami Winji Rigu, Ka Akerawa, Winji Tanari Ne, Neme Ashizlo, Winji Tanalo Suyame, Swain, Tikbane Nipinya, the Bawa Bangwinji, Yadi Udu, Bianle Mu, Tanaga, Winji Pi Kanjin Kayare, Yobi Yinha, at that those Winji Pwema, at that Nezo, Myodami Winji Le Pibare, Aku Dolala Dan Tiseme, and Myodami Ganama Tuja, Nasiyao Mashi.
Cause it only serves to make me more determined to achieve my final goal.
Lo and behold, today, I hope that it is him that becomes the energy minister. But I want to tell you, we have an ambitious plan. And I'm now having the responsibility.
ชิมารุมายีมันเจชิมาเรซีซินရှိပါတယ်ชิมารุเนี่ยခုပြိတ္တာစီကအကြံဉာဏ်တွေတောင်းခံခြင်းပါတယ်ชิมารุအစိုးရအနေနဲ့မလေးရှားလူလူကိုပေးထားတဲ့ခရီးကိုဖြည့်ဆည်းပေးလိုပါတယ်ပြန်ပြည့်မြဲစွန့်အင်ကနေလက်စစ်တအားထုတ်နိုင်တဲ့ရာနှုန်းဟာအခုနှစ်ရာခိုင်နှုန်းကနေ20ရာခိုင်နှုန်းထိတိုးမြင့်ဆောင်ရွက်ပေးလိုပါတယ်လို့ပြောသွားသူကတော့ ဒီတော့ဝင်ကြီးရာထူးလက်ခံပြီးလူလူနယ်အတွက်ဆိုမင်းမြန်းတဲ့အခမ်းအနားမှာအခုလိုပြောကြားသွားခဲ့တာပါ။ယူဘီရင်းကဘယ်သူလဲ။သူဟာအဂိတိုက်စားမှုအရှုပ်တော်ပုံကြောင့်နာမည်ပြတ်တဲ့အစိုးရဟောင်းနာဂျစ်ဘရဇက်ကိုမေလ၍ကောက်ပွဲတုန်းကအနိုင်ရခဲ့တဲ့မလေးရှားဝင်ကြီးချုပ်ဟောင်းမဟာသီမိုဟာမက်ကဖွဲ့လိုက်တဲ့ဝင်ကြီးအဖွဲ့မှာအသက်
2023年2月28日到文昌上街了，批巴黎。第二，2023年马哈迪亚纽邦布马巴黎BAB巴黎干里都哈，吉豪比内干里文耀瑞切看个样嘛，库双人对班的尼比亚把文件一样呢，亚的乌鲁表来文件谈那也文件批看阿清看个样了批巴黎。右边银行比内说到阿马布瓦呢。
拉萨呢，米达族里也，达斯米族里，他们比伢增加那些，三那一卡，他们毕业，四十岁嘛，现在文章老干毕业的路，沙拉瓦皮呢嘛嘞，七个伢的啊，少年皮的，让些些呢，到东伊亚西伊西曼吉嘛嘞，把文上面开头批巴嘞，多年呢，人家伊老家嘞，把路文那亚的嘞，虽然没那把的路，都伊大个嘞。
Malaysia边的崩破也，啥奥特的，全部看那嘛，酷鲁都个表给巴黎。Then
I realized that it was never about comfort or certainty. Was I?
起码人家伊老家的文物，从撇大个，新加坡的泥台文物好吧？起码，但是我们呀，今年冬季 Malaysia 人家对双手比进入撇巴黎路，文具又被人家表多给了哇。 都话双人文具片看阿清看阿比，马来西亚嘛双人别的呐，比相当一对，体育队西蒙跟韦双人内部，卢卢内对省部队进棒给巴黎。双人他那也文具的五年内都也渺茫结果八万嘞。As
an energy minister, the only what we want is affordable, reliable, sustainable.
双人文具的五年内，起码路路进那个，起码路人家嘛谁能得大比？
阿泰亚美，伊西卡美，双人龙泉舞吧喂。特别美，马来西亚人家嘛，龙眼人，你那些个，对个亚拉个咯，公交车在哪里？江米对东，双人一等就舞吧喂。唐古亚古塞恰古尼嘛，西达的嘛，东亚个东岸里，那唐恰古尼嘛，西塞你达的嘛，阿亚个东地多啦个吧哩。地多里人龙舞，起码路没见那乌苏伊，那菠萝米亚拉西亚个西吧哩。
江米队东双人哈，谁在大陆身边来路路队个表姐比买路嘞？起码今年嘛，他表路那个，起码路没啥人家嘛，江米队没出把握。个话机嘛，江米队下巴多嘞，所以起码路那样，比如路没路没几码嘞。起码路那样都卡他垃圾，对嘛批把嘞。大家也是看买双人普龙一对，起码路江米队东那个小比，一来二啥西嘞。 偏僻双人队伍，东边南部就在亚马批巴黎路，文具又被人啊标到了吧？大家，renewable energy， 偏僻面双人伍也是东南亚马来西亚苏亚个双月路的批台路嘞，都个新边开发的。That
is the reason why renewable energy is something the government wants to move forward.
第一，讲偏僻面双人伍，马路苏亚个，许多楼上路的批巴黎。 也许嘛，偏巴嘛，巴别批的马来西亚股提改内嘛，好吧？第一，确讲偏巴面双人股，起码路南洋个，东边股路阿达批巴的路，文具又被人家先别给了吧？大边双人东边门的巴的路，那就不是苏亚那台行嘛？阿里来沙姆路，他那边西达股嘞，也有部沙田楼上那边路都个标给吧？For
certain reasons that the previous government has approved a lot of IPP.
张，因苏亚那台个伯克利个双人透露的contract多面面股差别给吧嘞？差别也嘛嘞，公司里面大约十多笔差别给了批吧嘞？龙皮的李公司里面讲，公交局多来看嘛，东苏亚的批度里个李公交局股面看加也了批吧嘞？大家起码路苏亚的那台嘛。 包括里个双人contract规格变四十年吧嘞，龙皮的公司里头的片，苏亚公交局明年的公司内部谈案的contract变有定了压力了，文件又被人家标到给吧嘞，大片都苏亚那天嘛，双人contract规格特别呀嘛，阿龙等的碰壁。
Also, do not worry if you do not see me personally. Because in the old time, knowing who is important to get a government project, knowing who is important to get a quota
in the Fiji. Knowing who is important to get a quota in the Fiji. Beduga, Koda Yareniama, Pionai Sunai Ashida, Siwai Lungadwe, Bedugo, Tibo, Yejide, Sudari, Shigibare, Dabibe, Chima, Piojinagaro, Chimaru, Winji, Tana Maro, Shino Nine, Chimane, Tiziam, Lubabu, Lungango, Bedu, Loyam, Lesudagube, Tibua, Yejibare, Dajon, Chima, Mixuiga, Chima, Swani, Winji, Pilare, Kama, Chimane, said the way Gejavare, Chimagaro, Chimashi Milane, Sunibe Guve, Teo Java, Lu, Tibi Gevare, Chimane, Tiluga, Pa, Queen Yi, my Yamam Hobau, the Gero, Chima Gurangle, Denda Yude, Bokwema, Baba, Wulu, Piobiazi, Dajang Lungan, the Bogu, Chuanjiang, Lu Java, Chimaru, Suyanine, Siwai Lupum Hobau, Siwai Lungandri, Aumibu, Bawinji, Chi Nigu, Panti, Bibu Babe, Daha, Winji, Tanat, Kupide, Chimae, Kankan Dababe, Lu, အသက်30ခန်းနှစ်အရွယ်သာရှိသေးတဲ့ဝင်းကြီးယူပီရင်ရဲ့ပြောကြားချက်ဟာခဏိမြန်မာနိုင်ငံရဲ့ဝင်းကြီးဌာနတွင်မှာအတူယူစရာဖြစ်ပါကြောင်းကြင်ပြရင်းဒီသတင်းပတ်ရဲ့မြစ်မြညာကန္တာကိုညီကုန်းချုပ်ဝတ်ပါတယ်ရှင်။
အမျိုးသမီးကဏ္ဍကိုဒေါ်လာလာတန်းတင်ဆက်သွားတာပါ။ခုတော့တိတ်တန်တဲ့နည်းပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကဆက်လက်တင်ဆက်မှာပါရှင်။မြန်မာနိုင်ငံမှာစံပြိုးရေးအတွက်လှုပ်ဆောင်ဖို့စူးစမ်းသူတွေနဲ့သဘာဝဝန်းကျင်ကာကွယ်ရေးအတွက်စူးစမ်းသူတွေအကြားအခြေတင်ဖြစ်နေတဲ့ပြဿနာတွေကကြောင်မီသွေးလောင်စာသုံးဒါအထုတ်လုပ်မှုလည်းပါပါတယ်။ဒီပြဿနာနဲ့ပတ်သက်ပြီးစွမ်းအင်ဝင်ကြ ြတ်သေးပါလားမြန်မာနိုင်ငံဟာကမ္ဘာမှတမကအရှိတောင်အာရှမှာပါတအူးချင်းစွန့်ရင်သုံးဆွဲနိုင်တဲ့ပမာဏအနည်းဆုံးနိုင်ငံမှာရေအားတန်ရန်စာတကျွေးဝနေပေမဲ့အပြည့်အဝမသုံးနိုင်သေးချိန်မှာနောက်အလားလာကောင်းတစ်ခုဖြစ်တဲ့ကြောင်မီးသွေးလောင်စာကိုသုံးဖို့အတွက်စဉ်းစားသင့်မသင့်ကြည့်ကြအောင်ပါမြန်မာနိုင်ငံမှာကြောင်မီးသွေးဟာကောင်းကောင်းမွန်မွန်မထွက်ပါဘူးဆရာကြောင်မီးသွေးအမျိုးအစားညံ့ပါတယ်ဆရာတကယ်လို့ကြောင်မီးသွေးနဲ့မျက်စစ်ထုတ်ဖို့လုပ်မယ်ဆိုလို့ရှိရင်ဒီဆက်ရုံနဲ့တဲဖို့အတွက်ကြောင်မီးသွေးကိုပြည်ပနဲ့ဝယ်ရမှာပါဆရာဆိုတော့အဲ့ဒီလိုမျိုးဝယ်ပြီးတော့မျက်စစ်ထုတ်ရတာကြိုက်ပါမလားဆရာအချိန်နည်းနည်းရှင်းပြပေးပါဆရာ
ဒီလိုရှိတယ်ကြကြောင်မီးသွေးကတော့အထိုင်သေးစွာကြီးကိုတိမ်ပွတ်ဆောင်တာဆိုတာရှိတယ်ကြအထိုင်သေးစွာကျွန်တော်တို့ကအင်ဒိုနီးရှားတို့ဒီအော်စတြေးလျတို့မှာအထိုင်သေးပေါ့ဗျာဒီဟာအထိုင်သေးနဲ့ကျွန်တော်တို့ကတိမ်ပွတ်ဆောင်တာနဲ့တွက်လို့ရှိရင်ဒီမြန်မာနိုင်ငံရဲ့တင်ပြပါရီကြိုင်ဦးတန်းကသူကအလုံးဝေးกว่าတဲ့နေရာမဟုတ်ဘူးကြဥပမာထိုင်းနိုင်ငံလိုနေရာနဲ့အင်ဒိုနီးရှားနဲ့အကွာအဝေးနဲ့ကျွန်တော်တို့ဒီကဒီတနေ့ပါရီတိုင်းတိုင်းဟိုတိုင်းရဲ့အကွာအဝေးနဲ့လည်းဘာမှမကွာဘူးကြာဆိုတော့သူရဲ့တဘောကတော့တိမ်ပွတ်ဆောင်ကအပေါင်ကျွန်တော်အထိုင်သေးပေါ့ကြာပေါင်းတဲ့ချိန်မှာအဲ့ဒီဈေးနဲ့တွက်ရင်ကိုပဲလုံရင်ကိုပဲဓာတ်ထုတ်လုကတယူနစ်ကို 7.3 ဆင့်ပေါ့ကြာအမေရိကန်ဒေါ်လာနဲ့တွက်ရင်ဆင့်ပေါ့ 7.3 ဆင့်နဲ့ကျွန်တော်ကလုံနိုင်သေးတယ်ကြာဒီမြန်မာနိုင်ငံထဲမှာဈေးအားလျက်ဆက်လက်လုပ်တယ်ဆိုရှင်ထုတ်လုမှုဈေးက 5.6 ကျွန်တော်90နဲ့6ဆင့်ကြားမှာထွက်တယ်ကြာအဲ့တော့ကြောင်မီးသွေးကိုနိုင်ငံခြားဝယ်သွင်းလဲဆိုရင်7%တာတာနဲ့ကျွန်တော်တို့ကမြန်မာကကြိုက်တဲ့လောက်ဒီမိပညာအမြင့်တော်ဗျာအခုနောက်ဆုံးပိတ်ဂျပန်ကကျက်စင်တဲ့စက်ကရိယာကစားပလာတွေအတုံးလုံးပါတဲ့မိပညာအမြင့်နဲ့ကိုတက်လို့ရတဲ့ဓာအားကိုကျွန်တော်ထုတ်လို့ရတယ်ဗျာ
ဟုတ်ကဲ့ဆရမြန်မာနိုင်ငံမှာအခုကြောင်မီးသွေးသုံးဖို့အမတန်ကြောက်နေကြပါတယ်ဆရာကြောင်မီးသွေးကိုသုံးပြီးတော့ဓာအားရက်စစ်ဓာအားထုတ်တာဟာကြောက်တင်ပါသလားဆရာနည်းနည်းရှင်းပြပေးပါ
အဲ့ဒါလိုရှိရဲ့ဗျာကျွန်တော်ကြောက်တင်ပါလားဆိုတာအမေရိကန်မှာဒီနိုင်ငံစီးပွားရေးကိုမကြောက်တော့အောင်ကြောင်မီးသွေးတွေနဲ့ဒီကျူးတယ်ပြီးလို့ရှိရင်သူ့နိုင်ငံထဲမှာ37ရာခိုင်နှုန်းတော်လေးအစ်စ်ကိုကြောင်မီးသွေးနဲ့မောင်းနေတယ်နောက်တော့ကျွန်တော်တရုတ်နိုင်ငံဆိုလို့ရှိရင်68ရာခိုင်နှုန်းကြောင်မီးသွေးနဲ့မောင်းတယ်အိန္ဒိယဆိုရင်86ရာခိုင်နှုန်းမောင်းတယ်ထိုင်းနိုင်ငံဆိုရင်22ရာခိုင်နှုန်းမောင်းတယ်ဗီယက်နမ်ဆိုလို့ရှိရင်ကျွန်တော်30ရာခိုင်နှုန်းလောက်ကိုကြောင်မီးသွေးနဲ့မောင်းတယ်နောက်ဆုံးလေးရန်ရန်စစ်တွေအားပေါ်ကြွားပါတယ်ဆိုပြီးတော့မှသင်္ကြန်ကိုရောင်းနေတဲ့လာဥစ္စာပြီးခဲ့တဲ့တနည်းလောက်တာပဲမက်ဂါဝတ်1800ကျော်ကွန်ပျူတာအင်ဂျင်နီယာအဲ့လိုပဲသဘောဝတ်ထမ်းငွေတွေရောင်းနေပါတယ်ဆို LNG ထုတ်ရောင်းနေပါတယ်ဆိုတော့ဒီမလေးရှားကကွန်ပျူတာကိုတိုးလျော်အောင်လုပ်နေတဲ့ GPS ဓာတ်အပင်ထုတ်ရောင်းမောင်းနေတယ်ဆိုတော့ဒီနိုင်ငံတွေကျွန်တော် GPS ဓာတ်အားထုတ်တဲ့နေရာမှာဘလောက်မက်ဂါဝတ်တွေအများကြီးကိုကွန်ပျူတာနဲ့ထုတ်တယ်ဆိုလို့ရှိရင်ကြောင်မီးသွေးကကြောက်တင်တယ်ဆိုလို့ရှိရင်အဲ့လူတွေဘယ်လို့တော့မလဲဆရာမရေအဲကျွန်တော်ကြောက်တင်တာကမကြောက်တင်ဘူးလားဆိုတော့ဆရာမကိုကျွန်တော်သင်္ကန်းအနေနဲ့အသေးစိတ်ကျွန်တော်ဓာတ်ဝိရပစ္စည်းတွေကျွန်တော်မပြောတော့ဘူးဖွံ့ဖြိုးပြီးဖွံ့ဖြိုးတဲ့ဒီနားအင်နာလိဂျင်ရောပါရောတနေ့ဒီကဘာလုံးကအကုန်လုံးသုံးနေတာဘာဖြစ်လို့သုံးတာလဲဆိုတာလေးပဲကျွန်တော်ကသုံးတတ်ရတော့မယ်ကလေးပါလေ
ဟုတ်ကဲ့ပါဆရာကြောင်မီးသွေးကိုထုတ်တဲ့အခါမှာအစ်စ်နဲ့နီးပညာသုံးရင်လူတွေအတွက်အ အန္တရာယ်နည်းနည်းလျော့ပါတယ်လို့ပြောပါတယ်ဆရာဆိုတော့ဒီကြောင်မီးသွေးထုတ်တဲ့အနေနဲ့မျက်စိသားထုတ်တဲ့ခါမှာအဆင့်မြင့်နည်းပညာဘယ်လိုနည်းပညာကိုသုံးရမလဲပြောပြပေးပါဆရာ
ရဲ့အဲ့ဒါကြတော့ကျွန်တော်တို့နည်းပညာသွားတော့ဒီကကြောင်မီးသွေးရိုးရိုးမီးစုပြီးတော့ဟိုတုန်းကဒီထားသက်ကောင်းကြီးကျွန်တော်ကြောင်မီးသွေးနဲ့သွားတယ်နောက်ပြီးသေလေးကြီးကမောကြီးကြောင်မီးသွေးမီးစုပြီးတော့သွားတယ်ဆိုတော့ဖြစ်ကနေပြီးတော့ကျွန်တော်ကကြောင်းလာလိုက်တာကြောင်မီးသွေးမှာအဆင့်ပေါင်းမြောက်များစွာလူတွေဒုက္ခဖြစ်နေဟာတွေရေရေခံစားရတဲ့ဟာတွေချော့ချတာ16ဆင့်လောက်ရှိရတယ်ကျွန်တော်အဲ့16ဆင့်လောက်ထဲကကျွန်တော်နိုင်ငံမှာဒီကမ္ဘာ့ရဲ့ World Health Organization က10ခုလောက်ဒီကနိုင်ငံရေးလေးထိနိုင်ရင်ကိုပဲလူတွေစီရတော့နေရာမဟုတ်တဲ့နေရာတွေမှာကျွန်တော်ကထိမ့်သိမ်းမောင်းနေစင်ရရတယ်လို့ကျွန်တော်ကသိထားပါတယ်။ဒီမှာဆိုရတော့တောင်းနဲ့ outside ထွက်တဲ့ကိစ္စရှိနေ၊ south border outside ထွက်တာရှိနေ၊ night class outside ထွက်တာရှိတယ်ပေါ့။နောက်တစ်ခါအမုံမမွားထွက်တာရှိတယ်ပေါ့ရမျိုးစုံပေါ့။အဲ့ဒါတွေအားလုံးကို short ချတဲ့အဆင့်ပေါင်းက16ဆင့်လောက်ရှိတယ်။ဒါနဲ့နောက်ဆုံးပိတ်16အဆင့်ဆိုတဲ့ဟာတော့တဘာမှာတချို့သုတေသနလုပ်နေတဲ့အဆင့်လည်းရှိပါသေးတယ်။ဒါပေမဲ့အဲ့လောက်ကြီးအဆင့်ကြီးမြင့်လာတော့မှကျွန်တော်ဂျပန်ကတောင်မှအဲ့15 16အဆင့်လို့ရှိနေ။နောက်ဆုံးအဆင့်အများနဲ့ဟာကိုသုတေသနလုပ်တော့မှရှိပါတယ်။ဘာလို့ဆိုရေးကြည့်လို့ပါ။အဲ့တော့ကျွန်တော်ကနံပါတ်1အဆင့်လောက်ကနေပြီးတော့နံပါတ်14လောက်ရှိအောင်ဒီကမ္ဘာလုံးမှာဒီကြိုင်နဲ့ဉာဏ်ပညာအမြင့်လေးကိုကျွန်တော်ကစက်စင်သုံးဆဲမယ်ဆိုလို့ရှိရင်သူ့ငဘူဆွတ်တင်တဲ့ဟာတဲ့ကျွန်တော်ကအဲဒီမီနီမိုက်ချစ်တဲ့ဒီလိုအကျိုးကျိုးတွေကျွန်တော်ကဆွတ်ဆန့်နိုင်ပါတယ်လို့ပြော
ရ။ဟုတ်ကဲ့ပါဆရာ။တခြားနိုင်ငံတွေမှာသုံးနေတဲ့ဤပညာမြင့်အနေထားလေးတွေလည်းသိပြရစီ
။ကျွန်တော်တို့ကဟောပြောနိုင်ငံအပြည်ပြည်ကတဘောကဂျပန်မှာဤပညာမြင့်နေကြောတယ်။အမေရိကန်မှာအဲ့လောက်မမြင့်တဲ့စေယုံတွေလဲနေတယ်။အိန္ဒိယမှာအဲ့လောက်မမြင့်တဲ့စေယုံတွေလဲနေတယ်။တရုတ်မှာအဲ့လောက်မမြင့်တဲ့စေယုံတွေလဲနေတယ်။ဒါပါဖြစ်လို့အဲ့လိုနေခဲ့ရလဲဆိုတော့ဒီနေ့လည်းနှစ်ပေါင်းအစိတ်30 40ကသူတို့စီးပွားရေးဖြစ်ချင်လို့သူတို့နိုင်ငံဖွံ့ဖြိုးချင်လို့သူတို့ဒုက္ခခံပြီးတော့တည်ခဲ့ကြလို့ဒီလိုလည်းသူပုံပြူလာပြီးတော့ကျမရဲ့အဲ့လိုဖြစ်တဲ့အချိန်မှာအခုတို့ကအဲ့အစိတ်30ဆိုတဲ့စက်တွေကိုသူက short ချလိုက်အစိတ်30တုန်းကဖောင်းနေတဲ့ကျွန်တော်နိဒညာမဲတဲ့ပစ္စည်းတွေအတုံးဆွဲတာတွေကျွန်တော်မပါရပါဘူးနိဒညာမင်းပစ္စည်းတွေမပါရသူက short ချပြီးတော့အခုပြန်တဲနေရကြပြန်တဲတော့ဘယ်လောက်တဲလုံးဆိုရင်ဟိုတလေးကအီဂျစ်မှာအခုစပြီးတော့တဲတာမက်ဂါဝတ်6ထောင်နဲ့အီဂျစ်မှာဒါအီဂျစ်ဆိုရင်နိုင်ငံကြီးဆိုရင်ဒါနိုင်ငံလုံးကိုပြီးသေးတယ်ပြီးတော့မဇီယားလက်အဆန်ဆိုတဲ့တမန်ကြီးကပြီးသေးတယ်အဲ့လိုပဲတရုတ်မှာလည်းပဲဟိုတလေးကမက်ဂါဝတ်4ထောင်တလုံးစပြီးတော့တဲရကြဆိုတော့အဲ့တော့ကျွန်တော်ကပြောချင်တော့သူကနောက်ပိုင်းကြလို့ရှိရင်လူတွေကိုဒုက္ခပေးတဲ့ဟာတွေကို short ချနိုင်တဲ့အဆင့်တွေကဒါပြီးခဲ့တဲ့ဆယ်စုနှစ်တစုလောက်ကတည်းကစပြီးတော့သူတို့တော်တော် short ချနိုင်ပါပြီ။အခုဆိုရင်ပြေတော် short ချနိုင်ပါပြီ
။မြန်မာနိုင်ငံမှာကြောင်မီးသွေးသုံးထုတ်ဖို့ကြိုးစားတဲ့အနေထားရော
ကျွန်တော်တို့ဟိုတမဲတော့ကအေးအေးမှလုပ်မဲ့ဒေါ်နန်းကင်ထင်းတို့ရင်းချိုးတို့လုပ်မယ်ဆိုတဲ့ဟာကသူကယုံကြည်မှုအပြည့်နဲ့ပြ။ယုံကြည်မှုအပြည့်နဲ့ဆိုတာအဲ့ဒီမှာရှိတဲ့လျှက်စစ်ဝင်ပြလဲကျွန်တော်တို့ရှိမှာလျှက်စစ်ဟိုပါပေါ့ဒီအနေကားနဲ့သွားတာဆိုသူကလည်းဒီတာပိုင်းတွေ guest တွေဆက်စားပိုင်းတွေကြောင့်မျိုးစေုံတွေအားလုံးကိုသူမောင်းလာခဲ့လေကြအဲ့တော့သူကဓာတ်တွေကိုနားလေလေအဲ့လိုပဲရင်းချုပ်ကြီးကလည်းဖြစ်ချင်တယ်နောက်တစ်ခါကျွန်တော်တို့ကိရင်ငင်းရဲအပွဲကြီးကလည်းဖြစ်ချင်တယ်ကြဒါကြိုင်းနဲ့ဘာကြောင့်မဖြစ်သေးရလဲဆိုတော့ဒါကတော့နည်းနည်းလေးတော့ပြောရမှာနည်းနည်းဖြစ်ပါတယ်ဘာလို့ဆိုတော့အခုဒီမဖြစ်သေးတာဘာကြောင့်လဲဆိုတော့ဒီကတာဝန်ခံမှုတာဝန်ယူပြီးအပြည့်အဝနဲ့လုပ်ကြမယ်ဒီနေရာလည်းပဲလက်ခံမယ်ဆိုလို့ရှိရင်ဒါဖြစ်တဲ့နေလို့ကျွန်တော်ကစလာတယ
်အင်ဂျင်နီယာဦးမော်တာထွေးရဲ့ပြောကြခြင်းနဲ့ပဲဒီသတင်းသက်တဲ့ပြည်ပနဲ့မြေပညာဆန္ဒကိုဒီမှာပဲကျန်းသားလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်ဒေါက်ခင်မြတ်သက်တင်ဆက်တဲ့ပြည်ပနဲ့မြေပညာကဏ္ဍကိုနားဆင်ကြတာပါရှင်စနေနေ့နဲ့ခင်ဗျူမြန်မာပိုင်းစီစဉ်ကိုဝါရှင်တန်ဒီစီကနေတိုက်ရိုက်တင်ဆက်နေပါတယ်
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။သောရရှိမြောက်ခင်ဗျာ။မြောက်ကိုရီးယားလို့သိကြတဲ့ကိုရီးယားဒီမိုကရက်တစ်ပြည်သူ့သမ္မတနိုင်ငံဟာသူ့ရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုဖျက်သိမ်းနေပါတယ်ဆိုတော့တက်တည်အထောက်ထားဘာတစ်ခုမှမတွေ့မြင်ရပါဘူး။ဒါကြောင့်ဥက္ကဋ္ဌကင်ဂျုံအောင်ကိုတိုင်သဘောတူထားပြီးဖြစ်သလိုကျွန်ုပ်တို့ရဲ့ဥတီချက်ပန်းတိုင်ဖြစ်တဲ့လုံးဝနျူကလ িয়ার ကင်းစင်သောမြောက်ကိုရီးယားနိုင်ငံဖြစ်စေဖို့အရေးမှာတင်းကျက်တဲ့ရေးယူပိတ်ဆို့မှုတွေဆက်လက်ပြုလုပ်ဖို့လိုအပ်တယ်ဆိုတာရှင်းလင်းထင်ရှားပါတယ်လို့အမေရိကန်နိုင်ငံသား၏ဝန်ကြီးမိုက်ပွန်ပေယိုကကုလသမဂ္ဂမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာပြောဆိုသွားပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့တခြားကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအားလုံးကမြောက်ကိုရီးယားနိုင်ငံအပေါ်အပြည့်အဝပိတ်ဆို့ရေးယူမှုတွေချမှတ်ရမယ်ဆိုတာကိုကန့်ကွက်သူမရှိတညီတညွတ်တဲ့တဘောတူညီခဲ့ကြသလိုအဲ့ဒီတန်ဓိဌာန်ကိုဆက်လက်ဆွဲကင်ထားကြလိမ့်မယ်လို့ကျွန်တော်တို့ကမျှော်လင့်ပါတယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်
။ When sanctions are not enforced, the prospects for the successful denuclearization of North Korea are diminished.
Geruda, Tamil EU Piso Muri, Dinin Jam Lopuzi, Yuglia Kinsin, Pabia Fee, Sore, Nolinja, Omi Lavu, Lamishiba. Akuzo, Noguria Nanga, Kula Magaga, Bodu Computare, Tain Tate, Pumiare, Jinan Tokom Pisivu, Tu Dandi, Tiamu, and Kodu Nibari. Dilu Demor Zigani, the Z, Lurjan Kodu Nirabu, Popo Tintin Lunirab.
Dilumio, Demor Zitangani, the Z, Kayu, Lurjan Muri, Piluni, the Niama, Pawin Patani, the Kula Tamaga, Powin, Nangani, eh? Sebido, Melojabo, American Pianzuga, three Pijane, Yeu Peso Mugo, Tomian, Dosamu, Winji Pompeoga, Piosu Vare. Miakuria Bo Chamate, Yeu Peso Muria, Tiamu Shivare. Natang Sakonakune, Dem Miakuria Nangaye, Pirin, Adadin, Kontolamu Dambuha, Tondatama, Nga Yagano, Jasin Tuarelu, Tanguria, Bahubanga, Topia Mane. Diva Manaha, တထောင်960ခုနှစ်မြောက်ကိုရီးယားနိုင်ငံမှာအငတ်ဘေးကြီးကြုံတွေ့ခဲ့ရပြီးတဲ့နောက်ပိုင်းစောက်ထိုးကြဆင်းသွားတာလည်းဖြစ်ပါတယ်။ဒီဖြစ်ရဟာပြီးခဲ့တဲ့ဩဂုတ်လကစပြီးမြောက်ကိုရီးယားနိုင်ငံပေါ်တန်ခတ်အေးအေးယူပိတ်ဆို့မှုတွေကိုကုလသမဂ္ဂကတင်းတင်းကြပ်ကြပ်ပြုလုပ်ခဲ့တဲ့အတွက်ဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံထံကနေအဓိကကုန်ပစ္စည်းတွေတင်သွင်းနေမှုကိုတရုတ်နိုင်င တက်ဆင်းစေရမယ်လို့တမရဒေါ်နယ်ထရန့်အစိုးရကညွှန်မှန်းထားပါတယ်။ဒါဟာမလွဲမသွေဖြစ်လာမှဖြစ်တယ်လို့ကျွန်ုပ်အနေနဲ့ယုံကြည်တယ်လို့တမရထရန့်ကလည်းယုံကြည်ထားပါတယ်။ဒါပေမဲ့အရေးယူပိတ်ဆို့မှုကတော့အပြည့်အဝကျင့်သုံးဖို့လိုအပ်မှဖြစ်ပါတယ်။ကျွန်ုပ်တို့ရဲ့မျှော်လင့်ချက်ဟာကျွန်ုပ်တို့ရဲ့ကမ္ဘာကြီးလုံခြုံစိတ်ချမှုရှိစေဖို့မြောက်ကိုရီးယားရဲ့အနာဂတ်ထွန်းလင်းတောက်ပစေဖို့ဆိုတဲ့ကျွန်တော်တို့ရဲ့ရည်မှန်းချက်အတွင်းရှိခိုင်မြဲစေဖို့ပဲဖြစ်ပါတယ်လို့ဝင်းကြီးပွန်ပေယိုကပြောဆိုလက်ကြောင်းပါခင်ဗျာ
။ American Soul ရဲ့သဘောထားမြင်အားဖို့ကိုသင်ပြလို့ကြည့်ပါပြီ
။အခုနောက်ဆင်ခဲ့ရတာကတော့ American Soul ရဲ့သဘောထားမြင်တာဖြစ်ပြီး VOE ရဲ့အားဖို့မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။စနေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်အတွက်တရင်အချင်းချုပ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။ကိုကျော်ကျော်သိန်းကပြောပြမှာပါရှင်
။ရောက်ကိုရီးယားရဲ့နျူကလ ியர் လက်နက်နဲ့ပယ်ထင်းတုံးကြီးစီစဉ်တွေကိုကန့်သတ်ဖို့ရည်ရွယ်တဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့တန်ခါအရေးယူမှုတွေကိုရှောင်နိုင်အောင်ကူညီလှုံ့ဆော်ပေးတဲ့ရုရှားဘဏ်တစ်ခုအပေါ်တန်ခါအရေးယူလိုက်ပြီးလို့အမေရိကန်ဘဏ္ဍာရေးဌာနကတောက်ကြနေမှာပြောပါရတယ်။မော်စကိုခြေဆိုင်အဂရုဆိုယုစ်ကုသံရောင်းဝယ်ရေးဘဏ်ဟာရောက်ကိုရီးယားရဲ့လက်နက်ထုတ်လုပ်ရေးစီစဉ်တွေမှာပါဝင်ပတ်သက်တဲ့အတွက်အမေရိကန်ကအမည်မဲဆင်းသွင်းထားတဲ့လူပုဂ္ဂိုလ်တူနဲ့အတော်များတဲ့ငွေကြေးအလွှဲပြောင်းတစ်ခုလုဆောင်ပေးခဲ့တယ်လို့ဗန္ဒာရေးဌာနကပြောပါတယ်။နျူကလ ியர் ကင်းစင်အောင်လုပ်မယ်လို့ကြေပေးထားတဲ့မြောက်ကိုရီးယားဘက်ကလက်တွေ့ရလက်တွေရလာတဲ့အချိန်တွေရောက်ဖို့အများကြီးလူနေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကပြောပါတယ်။အမေရိကန်ကဖြစ်စေချင်တယ်လို့မြောက်ကိုရီးယားမှာနျူကလ ியர் အစီအစဉ်တွေလုံးဝကင်းရှင်းသွားတဲ့အထိဖြစ်ဖို့အများကြီးလူနေတယ်လို့အာဆီယံနဲ့ဆက်ဆက်စည်းဥပဒေတွေတယောက်ဖို့စင်ကာပူနိုင်ငံမှာရောက်နေတဲ့ဝန်ကြီးပွန်ပေယိုကပြောတာပါ။ရုပ်နံကိုတင်သွင်းတဲ့အမေရိကန်ဒေါ်လာ60ဘီလီယံဘိုလောက်ရှိတဲ့အမေရိကန်ကုန်ပစ္စည်းတွေပေါ်သွင်းကုန်ကုန်ကောက်ခံဖို့ရုပ်စီးပွားကုန်ကုသရေးဝန်ကြီးဌာနကတောက်ကြနေမှာဆုံးဖြတ်လိုက်ပါတယ်။လေယာဉ်ထွက်ကုန်ပစ္စည်းတွေ၊တပ်ထုပစ္စည်းတွေ၊တဘာဝတငွေ့ကြီးပါဝင်တဲ့ဓာတ်ပစ္စည်းတွေနဲ့လေယာဉ်အမျိုးအစားတချို့ပါဝင်ပြီးသွင်းကုန်ကုန်900ခန်းလုံးကနေ25ခန်းလုံးထိကောက်ခံမှာဖြစ်တယ်လို့တရုတ်ကုသရေးဝန်ကြီးဌာနပြောခွင့်ရသူကပြောပါတယ်။မြန်မာနိုင်ငံကနေထွက်ပြေးသွားပြီးဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်အရေးအတွက်တွေလက်ရှိအဆင့်မှာပြန်လာရေးနဲ့ပတ်သက်လို့ကုလသမဂ္ဂအနေနဲ့တခါတလေပြောထားဘူးတဲ့အတိုင်းလုံးရင်းနဲ့ပြန်သွားဖို့ရာလက်တွေ့အခြေအနေတွေကအထောက်အကူဖြစ်တဲ့အဆင့်မရောက်သေးတယ်လို့အဲလိုအရေးအတွက်များများပြန်သွားတယ်လို့တည်ပြနိုင်တဲ့အခြေအနေမရှိသေးတဲ့အကြောင်းကုလသမဂ္ဂဒွေးမှုချုပ်ရဲ့ဒုတိယပြောခွင့်ရပုဂ္ဂိုလ်ဖရန်ဟတ်ကတောက်ကြတဲ့တင်းစားရှင်လင်းပွဲအတွင်းပြောသွားပါတယ်ခင်ဗျာ
ခုကြကြသိမ့်ပါရှင်တင်းအချင်းချုပ်ကိုနားဆင်ကြကြတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုကျော်အောင်လွင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Keith Holmes ပါရှင်စနေနေ့နဲ့ခင်ဗျာမြန်မာပိုင်းအစီအစဉ်ကိုနားဆင်ကြကြတဲ့ကဘာထရွားကတော့ရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်လန်းချမ်းမြေ့ကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.